Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ2025ခုနှစ်ဇန်နဝါရီလ10ရက်တောက်ချန်နေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ဒိုင်နိုမီတာ1925ဒိုင်နိုမီတာ30တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးတော့မှာပ
ါမင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့တူပြပြပေးပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ကယ်လီဖိုးနီးယားတော်မီကြောင့်တည်ဆုံးသူ10ဦးထိရှိလာပါတယ်မြန်မာရေးဆောင်ရွက်ဖို့ဂျပန်နဲ့မလေးရှားဝန်ကြီးချုပ်တို့သဘောတူခဲ့ကြပါတယ်ပြည်ုပ်နိုင်ငံမှာဖြစ်နေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်အတွက် WHO အဖွဲ့နဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနကပြောပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးတော့ပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာသတင်းတွေအပြင်းနာစင်ကြရမယ်အထက်မှာဆိုရင်တော့ကချင်ပြည်နယ်အတွင်းကစစ်ကောင်စီနဲ့ KNA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်
။တိုက်ရင်6နေမဲ့ဘက်မှာလေကြောင်းနဲ့ပုံချေးတွေဆိုတာရှိပါတယ်အဲ့ဒါပြည်သူရှိပါတယ်။မြို့သူမြို့သူတွေလည်းလို့ပြောတယ
်စစ်ကောင်စီကကချင်ပြည်နယ်ထဲမှာလေကြောင်းကတိုက်ခတ်မှုတွေလုပ်နေတဲ့တချင်ထဲမှာပဲရခိုင်ပြည်နယ်မှာလည်းအလားတူလေကြောင်းကတိုက်ခတ်မှုတွေကိုတွန်းမြစ်လှုပ်ဆောင်နေတာရန်ကုန်မန္တလေးစတဲ့မြန်မာနိုင်ငံအတွင်းကမြို့ကြီးတွေမှာဒုစရိုက်မှုတွေများလာနေတာနဲ့ငွေလင်ကိုင်းတွေရဲ့ဖျားလဲပြားမှုကြောင့်တရုတ်နိုင်ငံသားတချို့ကိုထိုင်းအစိုးရကကယ်တင်လဲရတဲ့တင်စတဲ့တင်ပြပွချက်တွေကိုနားဆင်ကြပါမယ်။အဲ့နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာပါ။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့တောက်ကြနေညအတွက်နောက်ဆုံးရရှိထားတဲ့တင်တွေကိုမခင်လေးနဲ့အတူကျွန်တော်ဇောင်းဝင်လိုက်တော့တင်ပြကြမှာပါခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့တဝိုင်းအကြီးအကျယ်လောင်ကျွမ်းနေတဲ့မိကြောင့်တည်ဆုံးသူ10ဦးထိရှိနေပြီလို့ဒေသခံတွေကပြောပါရယ်လောလောဆယ်ဧက3000နီးပါးမိလောင်ကျွမ်းနေတဲ့အတွက်ထောင်ထဲချတဲ့နေအိမ်တွေပျက်စီးဆုံးရှုံးခဲ့ပါရယ်သမ္မတဂျိုးဘိုင်နန်ကတော့ထိခိုက်သူတွေကိုအကူအညီတွေပေးသွားမယ်လို့ကတိပြုထားပါရယ်ဘေးဒုက္ခဒဏ်ခံစားနေရတဲ့မိသားစုတွေအနေနဲ့အိမ်မက်ဆိုးမက်တယ်လို့ဖြစ်နေကြတာကိုသူ့အနေနဲ့နားလေကြောင်းဘဝတွေပြန်လဲထူထောင်တည်ဆောက်နိုင်ဖို့အတွက်ကူညီပေးသွားမယ်လို့လည်းသမ္မတဘိုင်နန်ကကြာသာရေးနေညာကပြောပါရယ်ကယ်လီဖိုးနီးယားပြည်နယ်မီဘေးကူညီကယ်ဆယ်လုပ်ငန်းအတွက်ရက်ပေါင်း180အထိပြည်ထောင်စုအစိုးရကယာနှုံးပြေပံ့ပိုးသွားမယ်လို့လည်းသမ္မတကပြောပါရယ်လော့စ်အန်ဂျလိစ်မြို့အနောက်ဘက် West Hills အရက်မှာကြာသပတေးနေ့နေ့လယ်ပိုင်းကနောက်ထပ်မီးလောင်ကျွမ်းမှုအစ်စ်ကြောင့်ဒေသခံတွေကိုမဖြစ်မနေဘေးလွတ်ရာသွားဖို့ LA မီတပ်ကအမိန့်ထုတ်ထားပါရယ်မတင်ငါသူတယောက်ကိုလည်းဖမ်းဆီးထားတယ်လို့လည်းဒေသရင်းသတင်းတွေမှာဖော်ပြကြပါရယ်အခုချိန်ထိအဆိုးဆုံးဖြစ်နေတဲ့Pacific Paladis အရက်မှာလောင်ကျွမ်းနေတဲ့မိကြောင့်အဆောက်အုံ9300ထပ်မင်းနဲ့ပျက်စီးသွားတယ်လို့လဲမိသက်တာဝန်ရှိသူကကြာသာပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ Eton ရက်မှာလောင်ကျွမ်းတဲ့မိမှာလဲအဆောက်အုံ9000ကျော်ပျက်စီးခဲ့ပြီးအရေးအတွက်တွေတိုးလာနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။ California တောင်ပိုင်းမှာလောင်နေတဲ့မိတွေကြောင့်လူပေါင်း38000ထပ်မင်းနဲ့ဘေးလွတ်ရာကိုရွှေ့ပြောင်းနေကြရပါတယ်ရှင်။
2016ခုနှစ်သမရရွက်ကောက်ပွဲမှာတိုင်ခင်ကလိန်ဖြော်ပြရေးမဲ့တရားကိုငွေပေးနှုတ်ပေးခဲ့မှုနဲ့ဆက်ဆက်နေတဲ့ရာဇဝတ်မှုတွေအတွက်နယူးယောက်ပြည်နယ်တရားရုံးကရွက်ကောက်ခံသမရဒေါ်နယ်ထရမ့်ကိုဒီကနေ့ပြည်တံအမိန့်ချမှာဖြစ်ပါတယ်။ဇန်နဝါရီလ10ရက်နေ့မှာအမိန့်ချမယ်လို့နယူးယောက်ပြည်နယ်တရားရုံးတရားသူကြီးကရက်သတ်မှတ်ခဲ့ပြီးတဲ့နောက်ပြည်တံချမယ့်အစီအစဉ်ကိုဆိုင်းငံ့ထားဖို့ပြည်ထောင်စုတရားရုံးချုပ်ကိုထရမ့်ကပန်ကြားခဲ့ပါတယ်။ဒါပေမဲ့ဒီပန်ကြားချက်ကိုပြည်ထောင်စုတရားရုံးချုပ်ကပယ်ချခဲ့ပါတယ်။ပြည်ထောင်စုတရားသူကြီး6ယောက်မှာ9မဲ4မဲနဲ့ပယ်ချခဲ့တာဖြစ်ပါတယ်။သမ္မတတယောက်အနေနဲ့ကင်းလွတ်ခွင့်ရှိတယ်ဆိုတဲ့အချက်နဲ့ထရမ့်ရဲ့ပန်ကြားချက်ကို Conservative တရားသူကြီးချုပ် John Roberts နဲ့တရားသူကြီး Amy Coney Barrett တို့ကအလဲအလှကျတဲ့တရားသူကြီးတွေနဲ့အတူလက်မှတ်ခံပယ်ချခဲ့တာဖြစ်ပါတယ်။2016ခုနှစ်သမ္မတရွက်ကောက်ပွဲမတိုင်ခင်ကလိန်ဖြော်ပြရေးမဲ့ Stormy Daniels ကိုဒေါ်လာ $133,000 ပေးပြီးနှုတ်ပိတ်ခဲ့တာကိုဖုံးကွယ်နိုင်ဖို့ထရမ့်ရဲ့စီးပွားရေးလုပ်ငန်းမှတ်တမ်းတွေကိုလိန်လယ်မှုပေါင်း34မှုနဲ့အပြည့်ရှိတယ်လို့တရားရုံးကပြီးခဲ့တဲ့နှစ်ထဲကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီပြစ်မှုတွေအတွက်ပြစ်ဒဏ်ကိုဒီနေ့ချမယ်လို့နယူးယောက်ပြည်နယ်တရားရုံးတရားသူကြီးဟွမ်မာချန်ကပြီးခဲ့တဲ့သတင်းပတ်မှာကြေညာခဲ့ပါတယ်။ဆုံးဖြတ်ချက်ချရင်ထောင်ဒဏ်ငွေဒဏ်ခံဝန်ကျုပ်ချတာမျိုးမဟုတ်ဘူးလို့အရေးအမွေပြောကြားထားပါတယ်ခင်ဗျာ
။ရုရှားက drone 82စင်းနဲ့တောက်ကြားနေညာပိုင်းပြစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တာမှာ33စင်းကိုယူကရိန်းဘက်ကပစ်ချနိုင်ခဲ့ပြီးတော့ drone 34စင်းကတော့ပြစ်မှတ်ကိုရောက်မလာဘဲရေဒါကနေပျောက်ကွယ်သွားတယ်လို့ယူကရိန်းလေတပ်ကပြောပါရယ်။မြောက်ပိုင်း Chernihiv ဒေသမှာရှိတဲ့အဆောက်အုံတွေကိုတော့ ဒရုန်း၅စင်းထိမှန်ခဲ့ပြီးတော့လူတအုပ်တရားရခဲ့ပါတယ်မြို့တော်ခီဖ်ကိုပြစ်မှတ်ထားပြီးတော့ဒရုန်း၃စင်းနဲ့တိုက်ခိုက်ခဲ့ပေမဲ့လူအသေးပျောက်တော့မရှိကြောင်းလည်းယူကရိန်းလီဒါကပြောပါတယ်ခီဖ်မြို့အနီးညပိုင်းတိုက်ခိုက်မှုတွေကို Reuters သတင်းဌာနကရိုက်ကူးထားတဲ့ video file တွေထဲမှာတော့ပြင်းထန်တဲ့ပေါက်ကွဲမှုတစ်ခုကြောင့်မိလောင်ကျွမ်းနေတာကိုတွေ့ရပါတယ်အထက်မြင့်တိုက်ခန်းတစ်ခန်းရဲ့ဒေါင်းစွန်းပြင်းပေါက်တွေပျက်စီးပြီးတော့အောက်မှာရပ်ထားတဲ့ကားတွေပျက်စီးနေတာကိုလည်းတွေ့ရပါတယ်တစ်ချိန်ထဲမှာပဲရုရှားထိန်းချုပ်ထားတဲ့ယူကရိန်းအရှိပိုင်းမြို့ကစူပါမားကတ်တစ်ခုကိုအမေရိကန်ကထောက်ပံ့ထားတဲ့ဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့လို့လူ2ဦးဒဏ်ရာရခဲ့တယ်လို့ရုရှားကြေရောနောက်ကန်ပြူအရာရှိတူကပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ယူကရိန်းဘက်ကတော့တစုံတရာမှတ်ချက်ပြီးပြောထားတာမရှိသေးပေမဲ့လူမှုကွန်ရက်တွေမှာတင်ထားတဲ့ဓာတ်ပုံတွေမှာတော့မိလောင်မှုနဲ့အပျက်အစီးတွေကိုတွေ့ရပါတယ်ရှင်
။ယင်းမင်းမှာရှိတဲ့ဟူသီသဘုံတွေကိုတက်ခိုက်တာကိုခံခဲ့ရပြီးတဲ့နောက်ပင်လယ်ထဲကသတင်းပတ်တွေကြားမိလောင်ကျွမ်းနေတဲ့ယင်းနန်တင်တင်မော်တစည်းကိုဆွဲတင်လာတဲ့အကြောင်းလုံခြုံရေးကော်မတီတစ်ခုကဒီကနေ့အတည်ပြုပြောပါတယ်။ဒီယင်းနန်တင်တင်မော်ပေါ်မှာယင်းနန်စိမ့်စီတသန်းလောက်တင်ဆောင်လာတာဖြစ်ပါတယ်တင်မော့ကိုမင်းကြီးတပ်ဖို့နဲ့ကြံနေတဲ့ရေနံစီတွေကိုချဖို့သတင်းပတ်၃ပတ်ကျော်အချိန်ယူခဲ့ရတဲ့အကြောင်းလဲဥရောပရေတပ်တပ်ဖွဲ့နဲ့ကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီဆောင်ရွက်ပေးနေတဲ့ပိုလစ်ကလုံခြုံရေးကော်မတီအမ်ဘရီကပြောပါတယ်မိလောင်နေတဲ့တင်မော့ဘော်ကကုန်တွေကိုဖယ်ချဖို့ဆူအက်ဒူမြောင်းမြောက်ဖက်ဒေသကိုဆွဲတင်ခဲ့ပြီးတော့အခုတော့ပင်လယ်ထဲရေနံတွေရိုးဖိတ်မဲ့ဘေးကနေရှောင်းရှားနိုင်ခဲ့တဲ့အကြောင်းလည်းပြောပါတယ်။တင်မော့ဘော်တင်ဆောင်လာတဲ့ရေနံစိမ့်တွေသာယူဖိတ်ခဲ့မှာဆိုရင်1989ခုနှစ်တုန်းကအလက်စကာပြည်နယ်က Exxon Valdez ရေနံတင်တင်မော့ရေနံယူစိမ့်မှုရဲ့၄ဆလောက်အန္တရာယ်ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကလည်းသတိပေးထားပါတယ်ခင်ဗျာ
။ UE American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာလိုက်လံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြညာထိတန်းရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံရေးအပအဝင်အရှိနဲ့တောင်တရုတ်ပင်နယ်ရေးကိစ္စတွေမှာအနီးကပ်ပူးပေါင်းဆောင်ရွက်ဖို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်နဲ့ဂျပန်ဝန်ကြီးချုပ်ရှီဂဲဂုအီရှိဘာတို့ကဒီနေ့မလေးရှားနိုင်ငံမှာတွေ့ဆုံခဲ့တဲ့အချိန်သဘောတူခဲ့ကြပါတယ်။ဒေတာအတွင်းလုံခြုံရေးခိုင်မာအကောင်ဖို့ကုန်စည်ဖြန့်ဖြူးမှုခွင့်ဆက်တွေမှာဥပဒေစိုးမိုးရေးနဲ့မဟာဗျူဟာမြောက်လက်တွဲပဲဆက်ဆံရေးတွေအတွက်နှစ်နိုင်ငံခေါင်းဆောင်နှစ်ယောက်ကကွာလာလမ်ပူမှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။အရှိနဲ့တောင်တရုတ်ပင်လယ်ပြင်အရှိလေပိုင်းဒေသငင်းချိုင်းကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံအရေးကိစ္စကိုပါထည့်သွင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မလေးရှားပြင်အာဆီယံနိုင်ငံတွေနဲ့တန်တမန်ရေးရပုံမခိုင်မာအောင်ဆက်ဆံသွားမယ်အကြောင်းလဲဂျပန်ဝန်ကြီးချုပ်ကပြောဆိုပါတယ်။မလေးရှားနိုင်ငံဟာအာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပြီးရပိုင်းအတွင်းမှာပဲဒေသရင်းအာရှနိုင်ငံတွေနဲ့တန်တမန်ရေးရတွေ့ဆုံဆွေးနွေးမှုတွေကိုထပ်တိုးလုပ်နေတာလည်းဖြစ်ပါတယ်ရှင်။
ဩစတြေးလျနိုင်ငံဟာမြန်မာနိုင်ငံကဒုက္ခသည်တွေအပါအဝင်ခေလွန်ခွင့်တောင်းခံသူတွေရဲ့အခွင့်အရေးကိုချိုးဖောက်နေတယ်ဆိုပြီးကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကဒီကနေ့ဆုံးဖြတ်ချက်ချလိုက်ပါတယ်။နိုင်ငံပိုင်နဲ့အပြင်ဘက်ကနော်ရာကျွန်းမှာအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်ဒုက္ခသည်တွေကိုထားပြီးရေလုံလောက်အောင်မပေးတာ၊ကျန်းမာရေးစောင့်ရှောက်မှုမပေးတာတွေကိုအဖွဲ့ဝင်18ဦးပါကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကစစ်ဆေးခဲ့ပါတယ်။နော်ရာကျွန်းမှာမတရားဖမ်းဆီးခံခဲ့ရတဲ့ဒုက္ခသည်25ယောက်ရဲ့အမှုနှစ်ခုကိုကော်မရှင်ကစစ်ဆေးဆုံးဖြတ်တာဖြစ်ပါတယ်ပထမတမှုကမြန်မာ၊အီရတ်၊အီရန်၊အာဖဂန်နစ္စတန်၊ပါကစ္စတန်နဲ့တိရီလင်္ကာကအုတ်ထင်းသူမပါတဲ့အသက်မပြည့်သေးသူကလေးငယ်24ယောက်ရဲ့အမှုဖြစ်ပါတယ်ဩစတြေးလျအစိုးရကတော့ကော်မရှင်ရဲ့အမြင်တွေအပေါ်တုံ့တက်နေပြီးတင့်တော်သလိုတုံ့ပြန်မယ်လို့ပြောကြားထားပါတယ်ဒုက္ခသည်တွေအတွက်နိုင်ငံပိုင်နယ်နိမိတ်အပြင်ဘက်မှာစီစီရေးဌာနတွေဖွင့်လှစ်နေတဲ့တခြားနိုင်ငံတွေကိုလည်းအခုအစီရင်ခံစာကနေလူခွင့်ရေးချုပ်ဖောက်မှုတွေမလုပ်အောင်သတိပေးလိုက်တာလို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်ကပြောပါတယ်။ကိုယ်နိုင်ငံပိုင်နယ်ထက်မှမဟုတ်ဘူးလို့ဆိုပြီးလူခွင့်ရေးချုပ်ဖောက်မှုတွေကိုမတက်ဆိုင်ဘူးလို့ညှင်းပယ်လို့မရကြောင်းသတိပေးထားပါတယ
်။တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာ Human Metapneumovirus Virus လို့ခေါ်တဲ့HMPV virus ကူးစက်ပြန့်ပွားနေရတဲ့ပတ်သက်ပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ဆက်သွယ်ဆောင်ရွက်နေကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်ရောဂါကူးစက်ခံရသူတရုတ်နိုင်ငံသားတွေနဲ့နိုင်ငံသားတွေကိုတရုတ်အစိုးရကကျန်းမာရေးစောင့်ရှောက်ကူတာမှုပေးနေကြောင်းလဲဒီကနေ့ကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေရဲ့မေးခွန်းကို WHO ကပြန်လည်ဖြေကြားသွားပါရယ် HMPV virus ဟာယောဂပိုးအသစ်မဟုတ်ဘဲလူတွေမှာကူးစက်ဖြစ်ပွားလာတာအနှစ်60ကျော်ရှိပြီလို့လည်းသူကပြောပါတယ်။တရုတ်နိုင်ငံယောဂထိန်းချုပ်ရေးနဲ့တာစီရေးဌာနရဲ့အစဉ်ခံစာအရတရုတ်နိုင်ငံမြောက်ပိုင်းမှာလိုပဲတခြားဒေသတွေမှာလည်း HMPV virus ဆက်လက်ကူးစက်ခံရသူအများအပြားရှိနေတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီ virus ဟာကျန်းမာရေးကောင်းမွန်သူတယောက်အတွက်ဆိုရင်လူခန္ဓာရဲ့ကိုယ်ခံအားခုခံကာကွယ်တားဆီးစနစ်ကနေအလိုအလျောက်တိုက်ဖြတ်နိုင်ကြောင်းလည်းဆိုထားပါဗျ။တရုတ်နိုင်ငံမှာလူများပြားကျန်းမာရေးဌာနနဲ့စီးကန်းတွေမှာယောဂကုသမှုခံယူနေတဲ့ဗီဒီယိုတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်း HMPV virus နဲ့ပတ်သက်လို့အာရှနိုင်ငံတွေကလည်းအနီးကပ်စောင့်ကြည့်နေကြပါဗျ။ယောဂကုသမှုနဲ့ပတ်သက်ပြီးတရုတ်ကျန်းမာရေးအာဏာပိုင်တွေနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းနဲ့ပုံမှန်မဟုတ်တဲ့အလွန်ကျွံကူးစက်ပြန့်ပွားတယ်ဆိုတာမျိုးမတွေ့ရကြောင်းလည်း WHO ဘက်ကပြောထားပါဗျ။
ဖမ်းဝရထုတ်ခံထားရတဲ့တောင်ကိုရီးယားသမ္မတယွန်ဆုယိုကိုမဖမ်းနိုင်အောင်တားဆီးကာကွယ်ပေးခဲ့တဲ့သမ္မတလုံခြုံရေးအထူးတပ်ဖွဲ့အကြီးအကဲယာရုကနေနှုတ်ထွက်သွားပါတယ်။စုံစမ်းစစ်ဆေးမှုတွေနောက်တစ်ကြိမ်သမ္မတကိုတွားဖမ်းဖို့ပြင်ဆင်နေချိန်မှာပဲသူအခုလိုယာရုကနှုတ်ထွက်သွားတာဖြစ်ပါတယ်။သမ္မတလုံခြုံရေးအထူးတပ်ဖွဲ့ PSS အကြီးအကဲပတ်ချုံဂျွန်းဟာရဲတပ်ဖွဲ့ကခေါ်ယူစစ်ဆေးနေချိန်မှာပဲနှုတ်ထွက်စာတင်ခဲ့တာဖြစ်တယ်လို့PSS အရာရှိတဦးကလည်းပြောပါတယ်ဒီနှုတ်ထွက်မှုကိုယာယီသမရချွန်ဆွန်မုတ်ကလည်းလက်ခံခဲ့တဲ့အကြောင်းယာယီသမရယုံတာဝန်ရှိသူတဦးကသတင်းတောက်တွေကိုပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကစုံစမ်းစစ်ဆေးမှုတွေသမရယုံဆွေယိုးကိုတကြိမ်မကဖမ်းဆီးဖို့ကြိုးစားတာမှာသမရရဲ့လုံခြုံရေးအထူးတပ်ဖွဲ့တွေကကာကွယ်တားဆီးခဲ့တဲ့အတွက်မဖမ်းနိုင်ခဲ့ပါဘူးနောက်တစ်ခါစုံစမ်းစစ်ဆေးမှုတွေအတွက်သမရယုံကိုဖမ်းဆီးလိုက်ရင်တော့အကြမ်းဖက်တာတားဆီးမှုတွေထမလို့တော်ကြောင်းနဲ့ဘလို့အခြေအနေတွေမှာမှယုံရင်းဆန်ခါမဖြစ်သင့်ဘူးလို့ယုံကြည်ကြောင်းလဲလုံချုံရေးအကြီးအကဲဟောင်းပတ်ကပြောပါတယ်။သမရယုံဆွေရဲ့ဥပဒေရေးအဖွဲ့ကတော့လက်ရှိထုတ်ပြန်ထားတဲ့ဖော်မရနေကိုလိုက်နာမှာမဟုတ်ကြောင်းပြောဆိုထားပါတယ်။ဒီဇင်ဘာ3ရက်နေ့ကစစ်အုပ်ချုပ်ရေးကြီးညာခဲ့တဲ့အမှုနဲ့ဆက်ဆက်ပြီးသမရကိုအာဏာအလွဲသုံးစားလုပ်ခဲ့မှုနဲ့စုံစမ်းစစ်ဆေးဖို့ကြိုးစားနေကြတာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးရရှိထားတဲ့သတင်းတွေကိုမက်ခင်လေးနဲ့အတူကျွန်တော်ဇော်ဝင်းလိုင်းတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ View American တန်ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပိတ်ပုတ်ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဆုံးတော့ကချင်ပြည်နယ်ဗမော်မြို့မှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုပြောပြချင်ပါတယ်။ကချင်ပြည်နယ်ဗမော်မြို့မှာစစ်ကောင်စီတပ်နဲ့ KNA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးလူမှုကွန်ရက်ဆံမျက်နှာမှာဖော်ပြနေကြတဲ့ဗမော်လေရင်ကွင်းကိုတင်ပတ်ရရှိပြီးဆိုတဲ့သတင်းကိုတော့ KNA ဘက်ကအတိမပြုပါဘူး။ဒီရက်ပိုင်းမှာတော့ဖားကန့်မြို့နယ်တိုက်ရင်6နယ်မြေမှာတိုက်ပွဲတွေဖြစ်ပွားတာမရှိဘဲစစ်ကောင်စီကဘုံကျဲတိုက်ခိုက်တာရှိသလိုကချင်ပြည်နယ်နဲ့စကိုင်းတိုင်းအစပ်ဟောမလင်းမြို့မှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းကပြောပြမှာပါခင်ဗျာ
ကချင်ပြည်နယ်ဒုတိယမြို့တော်ဖြစ်တဲ့ဗမော်မြို့နယ်မန်စီမြို့ကို KIA နဲ့ပူးပေါင်းတပ်တွေကဒီဇင်ဘာ4ရက်နေ့မှာတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်6ရက်နေ့မှာတော့မန်စီမြို့ကိုအပြီးသတ်သိမ်းယူနိုင်ခဲ့ပါတယ်ဇန်နဝါရီလ9ရက်ကြာသာပတေးနေ့မှာတော့ဗမော်မြို့လေရင်ကွင်းကို KIA ပူးပေါင်းတပ်တွေကသိမ်းယူလိုက်တဲ့အကြောင်းလူမှုကွန်ရက်ဆံမျက်နှာမှာသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဗမော်လေရင်ကွင်းကို KIA ကသိမ်းယူလိုက်ပြီးဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကိုမေးမြန်းရမှာတော့အတိမပြုနိုင်သေးကြောင်း VOA ကိုအခုလိုပြောပါဗျ။ကျွန်တော
်တို့ကြားတော့မကြားဘူး။ကွန်ဖာမတ်ဖြစ်ပေါ်ရယ်။ညကွန်ဖာမတ်ဖြစ်ပေါ်တာပါမရှိ။
ဗမာမျိုးမှာလောလောဆယ်တိုက်ပွဲတွေဆက်ဖြစ်ပွားနေတယ်လို့လည်းသူကဆက်ပြောပါတယ
်။တိုက်ပွဲတော့ရှိမှာ။အမတိတိမြင့်ကမရှိပါဘူး။ဒီနေ့တော့တိုက်ပွဲဆက်ဖြစ်နေတယ်ဆိုတော့တော့ပါပဲ
။ဗမာမျိုးမှာစစ်ကောင်စီရဲ့စစ်စင်ရေးကုကဲမှုဌာနချုပ်စကခ21ခလာရ49 121 236 239အမြောက်တက်တန်ကြက်ကာတက်တန်ကားတက်အပြင်ဆက်သွယ်ရေးတက်စေးတက်အင်ဂျင်နီယာတက်စစ်မြေပြင်စစ်လက်နက်ပစ္စည်းတက်ထောက်ပံ့ရေးတက်စတဲ့လက်ရုံးတက်တွေကိုအခြေစိုက်ထားပါတယ်။ဒေတာရင်းသတင်းမီဒီယာတွေမှာတော့စစ်ကောင်စီတက်တွေဟာစကခ21မှာအင်အားစုစည်းပြီးပြန်လည်ခုခံနေသလိုလေကြောင်းကနေလက်နက်ကြီးနဲ့ကူတိုက်တာအပြင်ဒရုန်းနဲ့ပါအပြင်းထန်တိုက်ခိုက်နေကြောင်းဖော်ပြပါတယ်။ဗမော်ဒေတာကန်တူကတော့လက်ရှိအခြေအနေကိုအခုလိုပြောပါတယ်
။
သူပြောသွားတာကဗမော်မြို့ရဲ့အပါဝင်တိုက်ပွဲတွေကနေရာအနှံ့ဖြစ်နေတော့မှပဲ လေကြောင်းတိုက်ခိုက်မှုတွေကလည်းဒီဇင်ဘာလ31ရက်ဝန်းကျင်မှာတနေ့ကို10ချိန်လောက်ရှိပါတယ်။အခုရက်ပိုင်းအတွင်းမှာလည်းတရက်ကို4-5ချိန်လောက်လာတဲ့ညပိုင်းမှာပိုများတယ်။မြို့ထဲမှာတော့80ရာခိုင်နှုန်းလောက်ကဘေးလွတ်ရသွားကြပြီးမှ20ရာခိုင်နှုန်းလောက်ပဲကျန်တယ်လို့သူကပြောသွားတာပါ။ဗမော်လေစိတ်သိမ့်ပိုက်တာနဲ့ပတ်သက်လို့တိုက်ပွဲဖြစ်ပွားရနေရာတွေကိုကိုယ်တိုင်သွားမကြည့်နိုင်လို့မသိရကြောင်းနဲ့မြို့ထဲမှာသွားလာနေတဲ့ပြည်သူတချို့ပြစ်ခတ်မှုတွေကြားသေးဆုံးထိခိုက်မှုတွေရှိတယ်လို့လည်းပြောပါတယ်။ဇန်နဝါရီလ10ရက်နေ့က KIA ပူးပေါင်းတပ်တွေဘက်ကမန်စီမြို့ကိုသိမ်းယူချိန်မှာဖားကန်မြို့နယ်အတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်တာကြောင့်အမျိုးသမီးတဦးသေဆုံးခဲ့ပါတယ်။ဒီဖြစ်စဉ်ဟာ KIA တပ်ရင်း6နယ်မြေမှာဖြစ်ပွားခဲ့တာဖြစ်တဲ့အကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။တပ်ရင်း6နယ်မြေဘက်မှာလေကြောင်းနဲ့ပုံချေးတဲ့ဆိုတာရှိပါတယ်တဲ့ဖြစ်စဉ်ရှိပါတယ်။ရှေ့နဲ့အကြပါမယ်။အမျိုးသမီးတဦးတိုက်ခတ်တယ်ဆိုကြားရတယ်။ဒါလည်းလို့ပြောတယ်ဟုတ်တယ်။
ဖားကန်ဒေသမှာလေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသမီးတဦးသေဆုံးပြီးတဦးဒဏ်ရာရခဲ့တယ်လို့ဖားကန်ဒေသခံတဦးကပြောပါတယ်။ကချင်ပြည်နယ်ဖားကန်မြို့နယ်နဲ့ထိစပ်နေတဲ့ဟုံးမလင်းမြို့နယ်မှာလည်း KIA PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီနဲ့ SNA ရှမ်းနီပူးပေါင်းတပ်တွေအကြားတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းပြောပါတယ
်။တမဟာကိုတိုင်ရင်6ဒေသပေါ့အမှလာပြီးတော့ဂျက်ဖိုင်ကပုံကျဲပါတယ်။အဲတိုင်ရင်6မှာဈေးရောင်းတဲ့အမျိုးသမီးတယောက်တော့ဒေပါတယ်တဲ့။ရရှိနောက်ထပ်အမျိုးသမီးတူရဲ့တန်ရရတယ်ဒီစကိုင်းဘက်ချမ်းပေါ့ဒီ homeland ဘက်ချမ်းပါလေဒီ KNPD ရဲ့ပူပေါင်းတပ်ဖွဲ့တွေနဲ့ဒီစစ်ကောင်စီနဲ့ SNA ပူပေါင်းတပ်ဖွဲ့တိုက်ပွဲပြင်းထန်နေတယ်အပတ်မှာလည်းဒီတို့လေကြောင်းတိုက်ခတ်မှုတော့ရှောက်လို့နေတယ်တိုက်ပွဲတော်တော်ပြင်းထန်နေတယ်အခုရပ
ါဒီတိုက်ပွဲဖြစ်ပွားရနေရာတွေဟာ homeland မျိုးနဲ့ရွှေတွင်းရေပေါ်မီပါဟုတ်ကြီးစတဲ့ကြေးရွာတွေဘက်ကဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းက KIA ပူပေါင်းတပ်တွေကဒီကြေးရွာတွေကိုတင်းယူထားတာကိုစစ်ကောင်စီဘက်ကပြန်လည်ထိုးစစ်ဆင်လာတာပါ။ဟုံးမလင်းမြို့နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးဗိုလ်မှူးကြီးနော်ဘူးကတီးခြားအတည်ပြုချက်မပေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမတွေ့ရပါဘူးခင်ဗျာ
။ကချင်ပြည်နယ်ဗမော်မြို့မှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်ထဲမှာပဲစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေတဲ့အကြောင်းကိုငင်းချန်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့အကြောင်းကိုလည်းတင်ပြပေးချင်ပါတယ်။စစ်ကောင်စီကဇန်နဝါရီလ10ရက်မှာလေကြောင်းကနေတက်ခိုက်ခဲ့တဲ့ရခိုင်ပြည်နယ်ရံပြဲမြို့နယ်တွေကကြောက်နေမော်တိုက်နယ်ကျေးရွာမှာတေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေတိုးနေပါတယ်။တေဆုံးသူ41ယောက်နဲ့ဒဏ်ရာရသူ50တဲ့မနဲ့ရှိနေတာကြောင့်စေဝါမလုံလောက်တဲ့အခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ကယ်ဆယ်ရေးလုပ်ကိုင်နေသူတွေက VOA ကိုပြောပါတယ်။ကြောက်နေမော်ကျေးရွာလေကြောင်းတက်ခိုက်ခံရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးခုခမောင်စိုးမင်းကတင်ပြပေးမှာပါခင်ဗျာ။
ပြီးခဲ့တဲ့ဗုဒ္ဓဦးနေကစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်တောင်ပိုင်းကျောင်းနီဘော်ကျေးရွာမှာဒီကနေ့အထိသေဆုံးသူ42ဦးထိရှိပြီးဒဏ်ရာရရှိသူ50ကျော်ပြီလို့ဒေသခံရခိုင်မျိုးသားတဦးကပြောပါတယ
်ဒီကျောင်းနီဘော်ဖြစ်စဉ်ကဒီသေဆုံးသူကတော့လူဦးရေ40အကောင်အတိအကျဆိုလို့ရှိရင်အခုလက်ရှိကျွန်တော်တို့သိထားရတဲ့စည်ရင်ရဆိုလို့ရှိရင်41ယောက်ပေါ့ဆိုတော့နောက်ထပ်တန်ရရတဲ့လူတွေကတော့50ကျော်လောက်ပေါ့ဆိုတော့အဲတန်ရရတဲ့အထင်းမှလည်းဒီဟိုဒီအရေးပေါ်အရှင်နေမှာရှိနေတဲ့လူတွေလည်းရှိတယ
်လေချောင်းတိုက်ခိုက်မှုကြောင့်နေအိမ်ပေါင်း900နီးပါးမီးလောင်ပျက်စီးခဲ့ပါတယ်ဒါအပြင်ထိခိုက်သေဆုံးဒဏ်ရာသူတွေထဲမှာလည်းအသက်မပြည့်သေးတဲ့ကလေးငယ်တွေအမျိုးသမီးတွေနဲ့တက်ကြီးရွယ်အိုတွေလည်းပါဝင်ပါတယ်လက်ရှိဒဏ်ရာရှိထားတဲ့သူ50ကျော်ထဲမှာလည်းအသက်အန္တရာယ်ဆိုးရင်ရသူတွေအများအပြားပါဝင်နေတယ်လို့အရေးပေါ်ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့ရမမီပရိဒအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘုံကျဲတိုက်ခိုက်ခံရတဲ့ကျောင်းနီဘော်တိုက်တင်ဟာရံပြဲမြို့ရဲ့တောင်ဘက်12မိုင်အကွာမှာရှိပြီးကမ်းတစ်ဖက်မှာတော့စစ်ကောင်စီထိန်းချုပ်ထားစေမန်အောင်မြို့ရှိပါတယ်။ဒါအပြင်ကျောင်းနီဘော်တိုက်တင်မှာရန်ပြဲ4000တောင်ကုတ်စားတဲ့မြို့နယ်တွေကစစ်ပြေးဒုက္ခသည်တွေအများအပြားလာရောက်နေထိုင်တာကြောင့်လူဦးရေထူထပ်တဲ့တိုက်နယ်တစ်ခုဖြစ်တယ်လို့နေအိမ်တွေဟာလည်းတအိမ်နဲ့တအိမ်ကပ်လျက်နေပါတယ်။လက်ရှိမှာတော့ဒဏ်ရာရရှိထားတဲ့သူတွေကိုအာရက္ခတပ်တော် AA ကစေဝါကုသပေးနေပြီးလူအပ်တာတွေကူညီပေးနေတဲ့အကြောင်းအာရက္ခတပ်တော် AA က VOA ကိုပြောပါတယ်။ကျောင်းနီမော်ကျေးရွာမှာရန်ပြဲ4000တောင်ကုတ်စားတဲ့မြို့နယ်တွေဟာစစ်ဘေးဒုက္ခသည်တွေအများအပြားလာရောက်နေထိုင်ကြတဲ့ဒေသတွေဖြစ်တယ်လို့လူဦးရေထူထပ်နေတဲ့နေရာတွေလည်းဖြစ်ပါတယ်စစ်ကောင်စီလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးအာရက္ခတပ်တော် AA ပြောခွင့်ရခိုင်သူခက VOA ကိုအခုလိုပြောပါတယ်
ဟိုဘာတိတ်ပွေမှဖြစ်ပွားခြင်းမရှိတော့တဲ့နေရာမှာဟိုအခုလိုအပြစ်မဲ့ပြည်သူတွေကိုဥတည်ပြစ်မှတ်ထားတိုက်ခိုက်တာဟာဒီအကြမ်းဖက်စစ်ကောင်စီအနေနဲ့ဒီအလွန်ရုပ်မာတရေဘောကြောင့်တဲ့လောက်ရဖြစ်တယ်လို့ဟိုစစ်ရစွာမှုကိုပြောင်ပြောင်တင်းတင်းကျူးလွန်တာလည်းဖြစ်ပါလေ
။ကျောင်းညီမကြီးဝါမှာဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာကြောင့်ဒေသတွင်းနောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်ပြီးတီးခြားအတည်ပြုဖို့ခက်ခဲနေပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်အတွင်းမှာပဲပုံနှကြုံမြို့နယ်အတွင်းကကြေးရွာတချို့နဲ့မြေပုံမြို့နယ်ကန်းတောင်ကြီးမြို့ကိုစစ်ကောင်စီလေတပ်ကဘုံကျဲခဲ့တာကြောင့်အရသား၁၀ဦးနဲ့မနေ့တေဆုံးခဲ့ပြီးတော့ဒဏ်ရာရရှိသူတွေအများအပြားရှိခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမြို့နယ်18မြို့နယ်တဲက14မြို့နယ်ကိုအာရခတပ်တော် AA ကတင်ထားပြီးရခိုင်ပြည်နယ်တနယ်လုံးကိုသိမ်းပိုက်ထိန်းချုပ်ပြီးနောက်ပိုင်းမှာတော့လက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေကိုနိုင်ငံရေးနိလန့်နဲ့ဖြည့်ရှင်းလိုကြောင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာအကုန်ကထုတ်ပြန်ခဲ့ပါတယ်။ AA ဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသလို AA ထိန်းချုပ်မြို့နယ်တွေကို၄ချောင်းကနေဆက်လက်ဘုံကျဲနေပါတယ်။ရန်ပြဲမြို့နယ်ကျောင်းနီမော်ကျေးရွာကိုဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ချက်ချင်းတုံ့ပြန်တဲ့သတင်းထုတ်ပြန်ချက်လက်တလောထွက်ပေါ်လာတာမတွေ့ရသေးပါဘူးခင်ဗျာ။
ရခိုင်ပြည်နယ်အတွင်းစစ်ကောင်စီရဲ့ရက်စက်လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာတေဆုံးမှုတွေတွေ့လာနေတဲ့အကြောင်းကိုခမောင်စုံမင်းတင်ပြပေးခဲ့တာပါ။အခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကရန်ကုန်နဲ့မန္တလေးအပါအဝင်မြို့ကြီးတွေမှာဒုစရိုက်မှုတွေတွေ့လာနေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံတဝန်းပြန်ပေးဆွဲလူရဲမှုဓမြမှုစတဲ့ဒုစရိုက်မှုတွေမြို့ပြတွေအထိအဖြစ်များလာနေလို့လုံခြုံမှုမရှိသလိုခံစားနေရတယ်လို့ရန်ကုန်နဲ့မန္တလေးဒေသခံတွေကပြောကြပါတယ်စစ်ပွဲပဋိပက္ခတွေကြောင့်အလုတ်ကန်ရှားပါမှုပြဿနာတွေကိုရင်ဆိုင်နေရချိန်မှာရာဇဝတ်မှုတွေတိုးလာတဲ့အန္တရာယ်ကိုတစ်ချိန်တည်းမှာပဲရင်ဆိုင်နေကြရတာပါဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါပါခင်ဗျာ
ပြန်လာသိမ်းပြီး၄နှစ်အတွင်းအလုတ်လက်မဲ့ပြဿနာတွေထိုးပွားလာသလိုမြို့ပြနေရာအနှံ့မှာခိုးဆိုးလူရဲမှုတွေဟာမန္တလေးလိုမြို့ကြီးတွေမှာတိုးလာနေပါတယ်မန္တလေးနဲ့ပြည်ဦးနယ်မြို့တွေမှာဖုံးလူဆွဲကြိုးဖြတ်ဓများတိုက်တဲ့ကိစ္စတွေမကြာခဏဖြစ်နေတယ်လို့ဒေသခံတချို့ကပြောပါတယ်။စိုးရိမ်မှုကြောင့်ညာဘက်နေဝင်ချိန်နောက်ပိုင်းအိမ်မြင်ထွက်သူနည်းသွားသလိုကိုယ်လုံခြုံရေးအတွက်ကိုယ်ပဲတာဝန်ယူနေရတယ်လို့ပြည်ဦးနယ်မှာနေသူတယောက်က VOA ကိုပြောပါတယ
်။လူသာရက်တာဓများတိုက်တာညာဘက်ပုံစံဒီဆုံးပေါ့နော်။တရှိကြီးများလာတာတော့ခံစားနေရပါတော့နော်။ကျွန်တော်ညာပေါက်သွားတာဒါမှလည်းမရတော့မကြတိပါဘူးကျွန်တော်ညာပေါက်သွားတာဒါနဲ့ဒီမှာလည်းတခုတည်းအတိုင်းမျိုးပါဘူးဒါနဲ့ဟိုတခြားမိဘမမိဘကသိမသိရတော့ဘူးအဲ့တော့ဒီမှာလည်းသိအဲ့ဒီပါဒီမင်းရဲ့အတိုင်းမျိုးကကိုယ့်ကိုယ်ကိုယ်လုံအောင်ဆောင်အောင်လုပ်နေကြတော့ဘယ်လိုခုလုံလုံကြီးတွေ့မှုကြီးနေတဲ့သဘောမျိုးဖြစ်တာဟုတ်လားရေကဘယ်လိုလုပ်မှလဲအဲရောက်တာဥစ္စာဘာလို့မှဘာမှတင်မနေနိုင်မပါတော့အောင်လဲဆိုကြာစိတ်ကျလုံးလေးခုအောင်လာကြရင်ထားမကြည့်ကြလဲကြည့်အဲ့ဒါမျိုးနဲ့ကျွန်တော်တို့ဆက်တမ်းနေရတာပေါ့လေဒါပဲ
ပြီးခဲ့တဲ့ရက်ပိုင်းကမန္တလေးနဲ့မြင်းကြံမြို့ကြားကမြို့သစ်ကောက်ခွဲမှာခေါက်ရိုက်ကစားနေတဲ့လူနှစ်ဦးပြန်ပေးဆွဲခံရတယ်လို့သူတို့ရဲ့မိသားစုဝင်တဦးကပြောပါတယ်။ငွေကျပ်3,600နဲ့ပြန်ရွေးလိုက်ရပေမဲ့သူတို့ကိုဘယ်ဖွဲ့စည်းကပြန်ပေးဆွဲတယ်ဆိုတာမသိရသေးပါဘူး။မန္တလေးဘက်မှာတော့စစ်ကောင်စီကနေရာတချို့မှာလုံခြုံရေးရလက်ပတ်စစ်ဆေးနေတာမျိုးရှိပေမဲ့ဒုစရိုက်မှုတွေကတော့များနေတယ်လို့ပြောပါတယ်။အထူးသဖြင့်မန္တလေးစစ်မှုအချမ်းဘက်မှာလူရဲမှုတွေပိုဖြစ်နေတယ်လို့ဒေသခံတချို့ကပြောပါတယ်။
အဲ့ဒီကရှေ့ကနေပါလေရှိတဲ့နေရာတွေအရင်နေရာမျိုးပေါ်ပေါ်ကစစ်တာပြရကြတာနဲ့ကြာအလုံးစုံကြီးတဲ့စစ်တာကမလူချမ်းနဲ့လားကျွန်တော်လည်းအစ်ကပြောလို့ခင်ဗျာဒါနဲ့လူတွေကနေပုံကတော့လုံးစုံကြီးဆိုတာတဲ့ပြည်သားပြည်သားောင်းတဲ့သဘောတွေများဖြစ်နေမလားလို့လုံးစုံမရှိတာကအပြင်ကြပါလေ
ရန်ကုန်မြို့ပေါ်ကရင်လိုင်းတွေစင်းလုံးကားရင်ပိုင်ရှင်တွေနဲ့လူရဲမှုတွေနေတိုင်းကြုံနေရပါတယ်ရင်လိုင်းပိုင်ရှင်တို့ကအခုလိုပြောပါတယ်
ဒီမျိုးပေါ်ဒီမှာပတ်ချံသားရဲ့ဒီတိုင်းလူလူအလူခံဒါလည်းဖို့ခံကျွန်တော်ဒီတိုင်းပေါ်မှာဒီမှာလူသွားလို့ဒီမှာဓာတ်ရုပ်ခံလို့ဒီမှာဖုံးဓာတ်တော့အဲဓာတ်တော့ပြီးတော့ဘူးဒီလိုဖုံးလို့လူပြီးတော့အဲဖုံးရကုန်တဲ့ဒီကိုခုံးချက်ကျက်ထိုက်ပြီးတော့လူလွတ်ပြီးပါဆိုပြီးတော့လွတ်ထိုက်အဲအဆိုမလေးရန်ဆိုလေးဦးဖြစ်တော့ကျွန်တော်ဒုံတော့ဘူ
းလက်နက်ကိုင်စစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံကိုခီးမသွားဖို့အမေရိကန်ပါဝင်အနောက်နိုင်ငံတွေကခီးသွားသတိပေးချက်တွေထုတ်ပြန်ထားပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဌာနကမြန်မာနိုင်ငံကိုအစိုးရရဆုံးအနီရောင်အဆင့်အဖြစ်သတ်မှတ်ထားပြီးတော့အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံမသွားဖို့တတိပေးထားပါတယ်။လက်နက်ကိုင်ပဋိပက္ခတွေကြားဒေသဆိုင်ရာဥပဒေတွေအတင်းကျပ်ပြဋ္ဌာန်းပြီးအရေးယူတာရေးပေါ်ကျမ်းမာရေးစောင့်ရှောက်ဖို့လိုအပ်ရင် လုံလုံလောက်လောက်မရှိတာတချို့ဒေသတွေမှာမြေမြုံပိုင်းနဲ့ပေါက်ကွဲစေတဲ့ပစ္စည်းတွေရှိနေတာလူတွေကိုမားပြီးတော့ဖမ်းဆီးထိန်းသိမ်းတာတွေရှိနေတဲ့အတွက်ခီးသွားမယ်ဆိုရင်သတိထားဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတိပေးထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းဒုစရိုက်မှုတွေတိုးများလာနေတဲ့အကြောင်းကိုရနိုင်တင်ပြပေးခဲ့တာပါခင်ဗျာ VOA American တန်ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့ငွေလင်ကိုင်းတွေရဲ့လက်ပြားခေါ်ဆောင်ခြင်းခံခဲ့တဲ့တရုတ်နိုင်ငံသားနှစ်ဦးကိုထိုင်းအာဏာပိုင်ကကယ်တင်ခဲ့တဲ့သတင်းပြောပြချင်ပါတယ်online ငွေလင်ကိုင်းသားတွေလက်ပြားခေါ်တာခံခဲ့ရတဲ့ထိုင်းနိုင်ငံချင်းမိုင်မြို့ကိုသွားလည်မဲ့တရုတ်နိုင်ငံသားနှစ်ဦးကိုထိုင်းအာဏာပိုင်တွေကအချိန်မီကယ်တင်နိုင်ခဲ့တယ်လို့ပြောပါတယ်။ဘန်ကောက်မြို့တူဝနာဘူမိလေဆိပ်ကနေတက်ခိုင်ဖွဖရမြို့အထိလက်စားခေါ်သွားခံရသူနေရာကိုကယ်တင်နိုင်ခဲ့တဲ့အကြောင်း VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံတူဝနာဘူမိလေဆိပ်ကနေမြန်မာနိုင်ငံကောစင်တာခိုင်းဝင်များကလှည့်ပြားခေါ်ဆောင်သွားခဲ့တဲ့တရုတ်နိုင်ငံသားနှစ်ဦးဖြစ်တဲ့အသက်28နှစ်အရွယ်မစ္စတာဝူနဲ့အသက်36နှစ်အရွယ်မစ္စတာဇူတို့ကချင်းမိုင်မြို့ကိုလာရောက်လည်ပတ်ဖို့အတွက်ကားငှားလာခဲ့ကြတာပါ။အငှားယင်မောင်းကချင်းမိုင်မြို့ကိုမမောင်းဘဲတက်ခရိုင်ဖွဖရမြို့နယ်ထဲကိုမောင်းသွားခဲ့ပြီးသူတို့ကိုနယ်မြေဖြတ်ဖို့အတွက်စောင့်ဆိုင်းခိုင်းတာတုန်းထိုင်းအာဏာပိုင်တွေကအချိန်မီကယ်ဆယ်နိုင်ခဲ့တယ်ဆိုပြီးမဲဆောက်လွေမှုကြီးကြပ်ရေးဌာနကရဲမှူးကြီးဘိုဝွန်ပေါ့ဆွန်တာရခါကထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်
มาจากจังหวัดป่าที่เขามาจะเข้าเจอแม่สอดทางทิศทางนี้เนี่ยนะครับจะต้องคนขับรถส่วนใหญ่เนี่ยนะครับอยากทราบเลยนะครับว่าจะต้องลงมาให้ทาง
သူပြောသွားတာကတော့နေဆက်ကိုရောက်ရှိလာတဲ့နိုင်ငံသားတွေအနေနဲ့ call center online လေလေခိုင်းတွေကနေလူကုန်ကူးတာမခံရအောင်ကာကွယ်တဲ့အနေနဲ့နေဆက်စစ်ဆေးရေးဂိတ်တွေမှာတရုတ်လာအိုဘီယက်နမ်စတဲ့ဘာသာစကား6မျိုးနဲ့သတိပေးစာတမ်းဆိုင်ပုတ်တွေကိုပြသထားပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့ပါတယ်။ထိုင်းစစ်တပ်ကဒီတရုတ်ခီးသွားနှစ်ဦးကိုလူကုန်ကူးခံရမယ့်အခြေအနေမရောက်ခင်မှာကယ်ဆယ်နိုင်ခဲ့ပြီးမိသားစုနဲ့ဆက်သွယ်နိုင်ရေးကူညီပေးခဲ့တယ်လို့လည်းဆိုပါတယ်။နောက်ထပ်ဝင်ရောက်လာတဲ့နိုင်ငံသားတွေကိုသူတို့သွားမယ့်နေရာတွေကိုမေးမြန်းပြီးမြန်မာနိုင်ငံဘက်ကကောစင်တာလူလိန်ကိုင်းနေနဲ့ပတ်သက်တာမလုပ်ဖို့အတိပေးနှိုးဆော်တာတွေလှုပ်ဆောင်နေပါတယ်လို့လည်းပြောသွားခဲ့ပါတယ်။နောက်ထပ်အမျိုးသားမော်ရယ်တရုတ်ဆောင်တဦးနဲ့အမျိုးသမီးတဦးလည်းပျောက်ဆုံးနေတဲ့အကြောင်းပြည်ပသတင်းဌာနတွေကိုကိုးကားပြီးဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။မော်ရယ်တရုတ်ဆောင်ကိုလည်းတရုတ်ဆောင်ဘုံငှားရမ်းခဲ့ပေမဲ့ WeChat ကနေအကြောင်းကြားတဲ့အတွက်ပြီးခဲ့တဲ့ဒီဇင်ဘာလ20ရက်နေ့ကဘန်ကောက်ကိုသွားခဲ့ပြီးတဲ့နောက်ပိုင်းရုပ်ရှင်ရိုက်ကူးရေးကဆိုပြီးအဖွဲ့တစ်ဖွဲ့ကနေဆက်ကိုခေါ်ဆောင်သွားခဲ့တယ်ဆိုပြီးသတင်းတွေမှာဖော်ပြကြပေမဲ့အခုတည်းထိတော့သူတို့နှစ်ဦးကိုရှာဖွေတွေ့တယ်ဆိုတဲ့သတင်းမကြားရသေးပါဘူးဒီသတင်းတွေကြောင့်နှစ်တစ်ကူထိုင်းနိုင်ငံကိုလာမဲ့တရုတ်ခရီးသွားတွေကြားမှာစိုးရိမ်နေသလိုလူမှုကွန်ရက်တွေမှာရေးသလိုခရီးစဉ်တွေလည်းဖျက်သိမ်းနေကြပါတယ်။ထိုင်းနိုင်ငံကိုအလုတ်သွားရင်းပျောက်ဆုံးခဲ့တဲ့တရုတ်ဆောင်မင်းသားဝမ်ရှင်းဟာလူကုန်မှုခံရတဲ့နောက်ပိုင်းမှာတရုတ်ခရီးသွားတွေကြားစိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေကြတာကြောင့်ခရီးစဉ်တွေဖျက်သိမ်းတာတွေဖြစ်လာခဲ့ကြတာပါ။ထိုင်းနိုင်ငံကိုတရုတ်ခရီးသွားများလာရောက်လည်ပတ်တာကတော့အားလိုက်ရရာသီမှာဆယ်ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိကျဆင်းပွေဖြစ်လာနိုင်ကြောင်းဘေးအန္တရာယ်ကင်းရှင်းပါမလားဆိုတဲ့စိုးရိမ်ချက်တွေရှိနေတဲ့အတွက်ထိုင်းခရီးသွားအေဂျင့်တွေကိုကိုးကားပြီးဘန်ကောက်ပို့သတင်းစာမှာဖော်ပြခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာကမ္ဘာလှည့်ခရီးသွားအများဆုံးဖြစ်တဲ့တရုတ်နိုင်ငံသားတွေဟာနှစ်စဉ်တန်းနဲ့ချီပြီးလာရောက်လည်ပတ်နေကြတာဖြစ်ပါတယ်။လူဦးရေ 6.83 သန်းလောက်ဟာထိုင်းနိုင်ငံတဲကိုပြီးခဲ့တဲ့နှစ်ကလာရောက်လည်ပတ်ခဲ့တဲ့အကြောင်းထိုင်းခရီးသွားလုပ်ငန်းနဲ့အကစားဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်ရှင
်။ထိုင်းနိုင်ငံအတွင်းငွေလင်ကိုင်းတွေရဲ့လက်ပြားလေးလင်ချင်းခံခဲ့ရတဲ့တရုတ်နိုင်ငံသားနှစ်ယောက်ကိုအာဏာပိုင်တွေကကယ်ထုတ်နိုင်ခဲ့တဲ့အကြောင်းမှတ်အေးအေးမှသတင်းပေးပို့ခဲ့တာပါခင်ဗျာ။ View American အတန်ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြခင်တင်ဆက်ပေးမယ့်နိုင်ဝက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားပါဦးမယ်ခင်ဗျာ။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အသံကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
တော်ရရှိနောက်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညာပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်အဒုတိယပိုင်းနိုင်ဝတ်မှာဆိုရင်လေအဖတ်စဉ်အစီအစဉ်တွေဖြစ်တဲ့အမျိုးသမီးကန္တာသုတဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံတဲ့နည်းပညာတို့ကိုဇက်တိုက်တင်ပြပေးသွားဖို့ရှိပါတယ်ပထမအဦးဆုံးတော့အမျိုးသမီးကန္တာနဲ့စပါမယ်2021အာနာသိမ့်မှုနောက်ပိုင်းမြန်မာနိုင်ငံကနေထိုင်းဘက်ထွက်ပြေးလာတဲ့မိသားစုတွေပုံများလာတာနဲ့အမျှပညာသင်အရွယ်ကလေးငယ်တွေအတွက်လိုအပ်ချက်တွေပိုများလာတယ်လို့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့အခြေစိုက်စာမှုထော်ပညာသင်ကျောင်းရဲ့ကျောင်းဆရာမကြီးဒေါခင်မမအေးကပြောပါတယ်ကျောင်းသူကျောင်းသားတွေများလာတဲ့အပေါ်ထိုင်းအစိုးရကစိုးရိမ်ပြီးကန့်တက်လာတာရှိသလိုဆရာဆရာမမလုံလောက်တာငှားရမ်းဖို့ငွေကြေးမတတ်နိုင်တာအပါအဝင်အခက်အခဲတွေပိုများလာတယ်လို့လည်းပြောပါတယ်စာမှုထော်ကျောင်းဆရာမကြီးဒေါခင်မမအေးကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးကအဆက်အသွယ်မေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight.
မင်္ဂလာပါဆရာမကြီးဒေါခင်မမကြီးရှင်။ဗီဒီယိုမျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါဆရာမကြီးလည်းကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါဒါဆရာမကြီးနဲ့ပတ်သက်ပြီးတော့သိထားတာကတော့ဆရာမကြီးကဒါထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာနိုင်ငံကနေပြီးတော့မှအကြောင်းမျိုးမျိုးနဲ့ရောက်လာကြတဲ့ရွှေ့ပြောင်းမိသားစုတွေရဲ့ကလေးငယ်တွေရဲ့ပညာရေးလုပ်ငန်းတွေမှာပေါ့နော်။ဒါနှစ်အတော်ကြာကိုဒီဇိုင်းမှတ်မှတ်လုပ်လာတယ်ဆိုတာကိုသိထားရပါတယ်။ဆိုတော့အခုလက်ရှိမှာဆိုလို့ရှိရင်လဲစာမှုထောဆိုတဲ့ဒါရွှေ့ပြောင်းကလေးငယ်တွေအတွက်တည်ထောင်ထားတဲ့ကျောင်းမှာဆရာမကြီးကကျောင်းအုပ်ဆရာမကြီးအဖြစ်နဲ့တာဝန်ခံပြီးတော့လက်ပတ်နေရဲဆိုတာကိုလည်းသိရပါတယ်။ဆိုတော့ဒီလိုမျိုးဆရာမကြီးအနေနဲ့အခုလိုမျိုးဒီကလေးငယ်တွေရဲ့ပညာရေးမှာဘယ်ချင်းကစပြီးတော့ဘလို့ပါဝင်ဆောင်ရွက်ဖြစ်ခဲ့တယ်လဲဆိုရယ်ဆရာမကြီးရဲ့အကြောင်းလေးရောနောက်ဒီစာသင်ကျောင်းလေးရဲ့အကြောင်းရောပေါ့နော်ဒါအမျိုးသမီးကဏ္ဍကနေပြီးတော့ပြန်လည်မျှဝေချင်တာဖြစ်ပါတယ်အဲ့ဒီအတွက်အချိန်ပေးတာကျေးဇူးတင်ပါတယ်ဆိုတော့ဆရာမကြီးအနေဆရာမကြီးဒီအခုလက်ရှိပေါ့နော်ဒီစာမှုထောကျောင်းမှာဆိုလို့ရှိရင်ရောဘလို့ကလေးငယ်တွေကိုအဓိကထားပြီးတော့ဘယ်နှတန်းကနေပြီးတော့မှဘယ်နှတန်းထိပေါ့နော်ပညာရေးသင်ပေးနေတာရှိလဲဆိုတာလေးကိုလည်းပြောပြပေးပါရှင်
ဦးဆရာမကြီးတို့ကြောင်းမှာဆိုရင်မူဂျိုကနေပြီးတော့ဟို9တန်းတိပေါ့ grade 7 G တင်တယ်နောက်ပြီးတော့ GED ပေါ့ GED program ကိုဆရာမကြီးဒီနှစ်မှာစပြီးတော့ထည့်သွင်းပြီးတော့သင်ကြားပေးနေပါတယ်
ဟုတ်ကဲ့မူလာတန်းကနေပြီးတော့အလဲတန်းအဆင့်ထိအရင်ကတော့ရှိနေရနေပြီးတော့အခုမှဒါ GED ကိုစပြီးတော့ဒါတိုးချဲ့လာတယ်လို့ပြောရမှာပေါ့ဆရာမကြီးတို
့ဟုတ်ပါတယ်
ပညာရေးလုပ်ငန
်းလိုအပ်ချက်ရပါတော့အခုဆရာမကြီးပြောမှဆိုရင်ကိုယ်ပမာပြည်ကကလေးတွေရဲ့လိုအပ်ချက်အရဂျီဂျီပရိုဂရမ်တော့ဒီအခုမဲဆောက်ရှေ့ပြောင်းကျောင်းတွေမှာအကျောင်းတော်တော်များများမှာထည့်သွင်းလာတာပေါ့ဒီနှစ်လာမယ့်နှစ်ပိုင်းခြားမှာပို့ပြီးတော့တွေ့လာရတာပေါ့သမီးရဲ
့ဟုတ်ကဲ့အဲ့တော့အဓိကရောလိုအပ်ချက်လို့ဇေဆရာမကြီးပြောတယ်ဆိုတော့လေလက်ရှိမှာဒီထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေ့ပြောင်းကလေးငယ်ပညာရေးနဲ့ပတ်သက်ပြီးတော့ပေါ့နော်အဓိကဘလို့လိုအပ်ချက်တွေရှိနေပါလဲရှင်
ပြောရမယ်ဆိုရင်တမီးရဲ့အရင်ဆယ်စုနှစ်ကကြတော့အဓိက migrant ဒီ worker ပေါ့နော်အလုပ်သမားတွေရဲ့ကလေးအများစုပဲဆရာမကြီးတို့အနေနဲ့သင်ကြားရပေမဲ့အခုဒီဗမာပြည်ရဲ့အခြေအနေအရာအခုဆို CDN ဒီလုပ်တဲ့မိဘတွေရဲ့တာသမီးတွေစစ်ပီးကြောက်ပြေးလာတဲ့ကလေးတွေဒီဗမာပြည်ရဲ့ဟိုဒီအနာသိန်းနဲ့ကိစ္စကြောက်ဖြစ်ပေါ်လာတဲ့ဆိုးကျိုးတွေနဲ့ပို့ပြီးတော့ပြေးလာတဲ့ကလေးတွေကလူကြီးအရန်များလာတာပေါ့နော်များလာတဲ့အခါမှာဒီဆရာမတို့ရွှေ့ပြောင်းကျောင်းနေမှာလဲလူကြီးတွေများလာတဲ့ကျောင်းတွေလည်းမရှိမဖြစ်လိုအပ်လာတာပေါ့အဲ့ဒီအတွက်ကြောင့်မလို့အာကလေးတွေရဲ့ပညာရေးခန္ဓာကဒီဟိုဘယ်လိုပြောမလဲဘော်ရာဧရိယာမှာပို့ပြီးတော့လိုအပ်ချက်အဖြစ်နေရာယူလာတာပေါ့ပြောရမှာဆိုရင်တော့အမင
်းအခုလက်ရှိဆရာမတို့ကျောင်းမှာရောကျောင်းသူကျောင်းသားဘယ်နှယောက်လောက်ရှိပါလဲရှင်
အခုဆရာမကြီးတို့ကြောင်းမှာဆိုရင်စုစုပေါင်း248ရာလောက်ရှိပါဘူး။အဲ့
တော့ဆရာမကြီးတို့ကြောင်းကနေပြီးတော့မှနေထွက်သွားတယ်ဒီအလဲတန်းအဆင့်ပြီးတဲ့ကလေးဆိုရင်ရောသူတို့ပညာရေးကိုအခုကတော့ဒါဂျီဒီရှိရပေါ့လေဂျီဒီမရှိခင်ကဒီ2024မတိုင်ခင်တည်းကတော့ဂျီဒီမရှိလို့နားလဲတယ်လေ။ဆိုတော့အဲ့ဒီမတိုင်ခင်ဆိုရင်ရောကလေးငယ်ကြီးအနေနဲ့သူတို့ပညာရေးဆက်ဖို့ဆိုရင်ဘလို့ဆက်သွားကြလဲ။ဆရာမကြီးတို့ကအခြေခံမှုပဲပေးလိုက်တယ်ဆိုတဲ့သဘောမျိုးလား။
โอเคป่ะฉีกันพี่รอดีมาแล้วแท้ตันจองไม่ရှိတယ်ဗောเนาะဟိုဆယ်မစင်တီတာတို့ဖွင့်လာတဲ့ CDC အထက်တန်းចောင်းလိုမျိုးနောက်ဆယ်မဖော်လေးတို့ဖွင့်လာတဲ့စာတူးလေးထက်တန်းចောင်းလိုမျိုးထက်တန်းចောင်းကြီးလည်းရှိတယ်ဆယ်မတို့ចောင်းမှာအလေတန်းဆင့်ပြီးလို့ရှိရင်ထက်တန်းចောင်းလေးကိုဆယ်မကြီးတို့သွားကြတယ်တချွတ်တလေကလေးကြီးကြတော့အလေတန်းဆင့်နေပြီးတော့ထိုင်းပညာရေးចောင်းပါတယ်ចောင်းနေရှိတယ်အဲ့ဒီဘက်ကိုလည်း join တဲ့ကလေးတွေလည်းရှိတာဗောတချွတ်တလေကြတော့ဒီဆယ်မကြီးတို့ဒီအများသောအဖြစ်ကြီးကြီးကမဲဆောက်မှာဆိုလို့ရှိရင်မင်းမဟော်ဖောင်ဒေးရှင်းအရင်စပြီးတော့ဟိုစတင်တယ်လို့ပြောရမှာပေါ့နော်အဲ့ဒီ2024မတိုင်ခင်အဲ့တော့မင်းမဟော်ဖောင်ဒေးရှင်းကိုပဲကြီးကြီးဟို high education အနေနဲ့ကြီးကြီးဖောင်ဒေးရှင်းကိုသွားတဲ့ကလေးတချို့တော့လည်းရှိကြတယ
် Okay မဆယ်မကြီးတို့လက်ရှိထောင်ထားတဲ့စတင်ကြောင်းတွေကဒါထိုင်းနိုင်ငံရဲ့နေမြေထဲမှာရှိနေတာဆိုတော့လေထိုင်းဒီအနာပိုင်းဒီဘက်ကကိုဆီယမိုင်းတို့ကြောင်းနေနဲ့ပတ်သက်ပြီးတော့အာလွတ်လွတ်လပ်လပ်လုတ်ပိုင်ခွင့်ပေးသလားဘလို့ချင်းနေအောက်မှာလုတ်ရပါလဲရှင
်ဦးဆီယမိုင်းတို့ကတော့ပြောရမဆိုရင်သူများတိုင်းပြည်မှာဖွင့်ထားတဲ့ကြောင်းနေဖြစ်တဲ့ဆိုရသူခိုင်ဆိုရရဲ့ဘောနော်တကယ်တရားဝင်အတိမတ်ပြုတော့ကြောင်းတော့လည်းမဟုတ်ဘူးဘောနော်နားလည်မှုတရားနဲ့အဲဖွင့်ထားတယ်လို့ပဲပြောရမှာပေါ့ကျောင်းအနေနဲ့တော့တို့နာမည်မခံခိုင်းဘူးလန်နီစင်တာအနေနဲ့ပဲဓမ္မကြီးတို့ပြောရပါတော့လန်နီစင်တာတခုအနေနဲ့ပဲပြောထားတာဖြစ်တယ်အဲတို့အစိုးရအနေနဲ့တကယ်တရားဝင်အတိမတ်ပြုထားတဲ့ပုံစံမျိုးတော့မဟုတ်ဘူးဟိုကလေးတွေရဲ့ပညာရေးကိုပဲတင်စီခြင်းတဲ့သဘောနဲ့စီကံပေါင်းနေရတော့တို့ချမှတ်ထားတဲ့မူပေါင်းအတိုင်းမှာပဲဆက်မကြီးတို့ကအာပြင်တုံးပြီးတော့ဖွင့်လှစ်ရတဲ့သဘောမှတော့ရှိပါတယ်သမီ
းโอเคဆိုတော့တရားဝင်မဟုတ်ဘူးဆိုတဲ့အတွက်ကြောင့်မလို့တော့အချိန်မရွေးတော့ဒါအเจ้าကိုလာပြီးတော့ဖိအားပေးတာမျိုးတွေတော့ကြုံရနိုင်တဲ့ပုံစံမျိုးရှိတယ်လို့ပြောလို့ရလားရှင
်အဲ့ဒါမျိုးပြောလို့ရပါတယ်အခုနှစ်တည်းမှာတော့ပူဆိုးတာပေါ့နော်ဘာဖြစ်လို့လဲဆိုတော့ဗမာပြည်ရဲ့အခက်အခဲတချို့ကြောင့်ဒီဘက်မှာအเจ้าသားဥယျာဉ်များလာတာဒီအပေါ်မှာလည်းဟုတ်ကန်တချက်တွေဖြစ်လာတာပေါ့နော်ကျောင်းသားဥကြီးလက်ခံနိုင်တဲ့အတိုင်းအတာကိုလည်းသတ်မှတ်လာတဲ့အပိုင်းတွေရှိတယ်။အဲအဲ့ဒီအတွက်ကြောင့်တော့ဆရာမကြီးတို့ကတော့သူတို့ရဲ့မူပေါင်းအတွင်းမှာပဲအဲမလူးတာမလုတာတော့လှုပ်ရှားရတာပေါ့သမီး
။ Okay ပါ။ဆိုတော့ဒီကျောင်းကိုလက်ပတ်ရတဲ့အခုလက်ရှိဒီလိုပေါ့နော်။တရားမဝင်လက်ပတ်ရတဲ့ဒီကြားထဲမှာမှကျောင်းကိုလက်ပတ်ဖို့အတွက်သွားရတဲ့ဇယိစကားတွေလည်းရှိမယ်ထင်ပါတယ်ဆိုတော့ဒီအတွက်ကိုဆရာမကြီးတို့ဘယ်လိုပုံစံမျိုးနဲ့များလက်ပတ်ပါလဲလက်ရှိမှာလေ
ဒီမှာတော့ပြောရမဆိုတချို့တလေအနည်းစုကျောင်းလောက်ပဲထူနာရှိတယ်ပေါ့နော်အလှူရှင်ရှိတယ်တော်တော်များများကျောင်းတွေကတော့အခုနောက်ပိုင်းမှာအလှူရှင်တော်တော်လေးနေပါလာတာကိုတွေ့ရတယ်အထူးသဖြင့်ဆရာမကြီးတို့မှာဗာစိန်ခုံမှုတရရင်ဆိုင်ရလေဆိုတော့ဆရာမတွေရဲ့လာစားအခက်ခဲရတော့တော်တော်လေးရှိတယ်ပေါ့အာတချို့အလူရှင်တွေကြတော့အဆောက်အဦပေးခြင်းနဲ့တခြားအကြောင်းရဲ့လူအပ်ချက်ကိုဖြည့်ဆည်းပေးတာဟိုတော့လုပ်ပေးတာတွေများတယ်ဆရာမရဲ့လာစားဟိုတော့ပေးတဲ့အလူရှင်တွေကတော့တော်တော်နေတယ်အဲ့လိုမျိုးအပေါ်မှာဆရာမကြီးတို့ကနေပြီးတော့ဟိုကလေးတွေဇီကနေပြီးတော့လာစင်ကြီးလေးပေါ့နော်လာစင်ကြီးတင်းတင်းလျှောက်ပတ်တဲ့လာစင်ကြီးလေးကောက်ပြီးတော့ဒါကိုဆရာမလာစားအနေနဲ့ဖြည့်ရှင်းရတဲ့ကြောင်းတွေကတော့တော်တော်များများရှိလာတာကိုတွေ့ရတယ်။အရင်ဆရာမကြီးတို့စေစုနဲ့တစုနဲ့မတူတာတော့အဲ့ဒါမျိုးဖြစ်တာပေါ့နော်။အရင်စေစုနဲ့တစုကတော့ဆရာမလာစားကိုဆရာမကြီးတို့အနေနဲ့ပူပင်စရာမလိုဘူး။ပြပြဝဝအလူရှင်တွေထောက်ပံ့တယ်။စာအုပ်လည်းပြပြဝဝတည်တည်ကြကြအပူပင်မရှိတော့ပို့ပြီးတော့တင်နိုင်တယ်။အခုကျတော့ဟိုဆရာမကြီးတို့ကျောင်းနေတော်တော်များများပေါ့ဟိုဆရာမကြီးတို့ကျောင်းနေမဆိုလို့ဘူးကျောင်းတော်တော်များများကဒီဆရာမလာစာကိုအလှူရှင်မရှိသလောက်ရှားပါနေတဲ့အနေထားမှာဖြစ်တယ
်။ Okay ဆိုတော့ဒီကျောင်းနဲ့ပတ်သက်ပြီးတော့အခက်ခဲပါတွေရှိလဲလို့ပြောမယ်ဆိုရင်ဒီလူတန်းတဲ့သူနေပြီးတော့မှဒါငွေကြီးရည်ရံပုံငွေရှားပါတာလည်းတခုပါဝင်ဖြစ်မယ်လို့ထင်ပါတယ
်။ဟုတ်ပါတယ်အဲ့ဒါတော့အဓိကပါ
okay so တခြားရောဒီဆရာမကြီးတို့ဒီအခက်အခဲပေါ့နော်ကြုံရတာဘာတွေများရှိတယ်လို့ပြောနိုင်မလဲရှင
်အခုဆိုတော့သမီးရေပြောမယ်ဆိုလို့ရှင်ကိုတိုင်းပြည်ရဲ့အခြေအနေရဲ့ကြောင့်ဒီဘက်နေဆက်မှာလူဦးရေများလာတယ်လ ူရီမိသားစုဥယျာဉ်များလာတို့ကြောင်းတိုင်းကြောင်းတိုင်းကြောင်းသားဥယျာဉ်များလာကြောင်းသားဥယျာဉ်များလာတဲ့ပုံမှာထိုင်းဆိုရအနေနဲ့လည်းဒီဟာကိုတို့အနေနဲ့စိုးရိမ်နေပိုင်းတော့ရှိတာပေါ့နော်။ဟိုကြောင်းတွေကတော့ကြောင်းသားဥယျာဉ်တွေထပ်မတူဘူးကန့်သက်ဖို့တော့ဒီလိုမျိုးတွေတောင်းဆိုလာတာတွေလည်းရှိတယ်ပေါ့နော်ဆရာမကြီးတို့ဟိုကြောင်းတွေကိုအဲ့လိုမျိုးအနေထားမှာဆရာမကြီးတို့အနေနဲ့ကလည်းကလေးတိုင်းကပညာသင်ကြားခွင့်ရှိတယ်ဆိုတော့မူပေါင်းရတော့လက်ခံကျင်တာပေါ့လက်ခံကျင်တယ်တခေတမ်းလဲဒုက္ခဖြစ်လို့လာကြတဲ့လူတွေပဲလေဘယ်သူမှကိုယ်တိုင်မြည်ပြစ်ပြီးတော့ပျော်လို့လာကြတဲ့လူတွေတော့မရှိဘူးဒီပေါ်မှာကြည့်ပြီးတော့ဆရာမကြီးတို့ကတော့နည်းနည်းတော့ခေါင်းခဲရတာပေါ့တမီးလာတဲ့လူတိုင်းကိုလက်ခံလို့မရတဲ့အနေအထားအပြေဝလက်ခံလို့မရတဲ့အနေအထားမှာတော့ရှိလာ
အခက်အခဲတွေကြားလည်ပတ်နေတဲ့စာမှုထော်စာတင်ကြောင်းအကြောင်းမခင်ဖြူထွေးမင်းမြန်တင်ပြပေးခဲ့တာပါ။ကျောင်းဆရာမကြီးဒေါက်ခင်မမအေးအနေနဲ့မြန်မာရှေ့ပြောင်းတဲ့ဒုက္ခတွေကလေးငယ်တွေအတွက်ပညာရေးလုပ်ငန်းတွေမှာဘယ်အချိန်ကစတင်ပါဝင်ခဲ့ပြီးအခုချိန်ဒီပါကြောင့်ဒီဇိုင်းမမဆက်လှုပ်ဆောင်နေတယ်လဲဆိုတာတွေကိုတော့နောက်တစ်ပတ်အမျိုးသမီးကဏ္ဍမှာဆောင်မျှော်ကြည့်ရှုနားဆင်ကြပါခင်ဗျာ။အခုဆက်ပြီးတော့သုတဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတင်ပြပေးပါမယ်။ဥရောပနဲ့အမေရိကန်ပြည်တော်စုကနာမည်ကျော်ဂီတတက္ကသိုလ်တွေမှာဂီတအနုပညာဘာသာရပ်နဲ့မဟာဘွဲ့အထိရယူခဲ့တဲ့အော့စတင်ချန်းကမြန်မာသင်းတွေကိုပြန်လည်စမ်းသစ်တိခတ်ဖို့အဆင့်ဆင့်ဘလို့ဖန်တီးတယ်မြန်မာပြည်သက်တင်နဲ့ဘလို့ထိတွေ့ဆက်ဆံခွင့်ရခဲ့တယ်ဆိုတာတွေကိုအခုဒုတိယပိုင်းမှာရှင်းပြပေးထားပါတယ်။သုတဆောင်လင်အမေရိကန်တခွင်အစီအစဉ်ကနေကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
ကျွန်တော်ကဆန်နီယာကလုတ်ရေဒီနာမကဆန်နီယာတစ်ခုလုံးကိုတူရီယာလို့သဘောထားပြီးတော့တီးခတ်ရတာကြိုက်ပါတယ်ဆန်နီယာချိုးတွေကိုတိုးထိပ်ပြီးတော့တီးသလိုတခါတလေလဲခတ်ပြီးတော့တီးပါတယ်တခါတလေလဲဆန်နီယာအင်ကိုခောက်ပြီးတော့တီးသလိုပုတ်ပြီးတော့လဲတီးပါတယ်
These acoustic sounds help.
အခုလိုဖြစ်ရွက်ပြီးတော့ကိုနားထောင်လို့ကောင်းပါတယ
် It's also important.
ချုံမြမသချင်းတွေကိုအနောက်တန်းဟန်နဲ့ပေါင်းဆက်တီးခတ်ပြီးတော့ထိမ့်သိမ့်ကျင်ပါတယ်ဒါကကိုရင်ကျေးမှုဂီတကိုကျွန်တော်တက်နိုင်တဲ့ဘက်ကဂုံပြူထိမ့်သိမ့်တာပါဂီတကိုကျွန်တော်ဘောရလို့ခံယူထားတာပဲမဟုတ်ပါလားအားလုံးပြင်ဆင်ပေးပြီဆိုရင်တော့အတန်သွင်းပါတယ
် Next I edit the sound
ပြီးတော့ကွန်ပျူတာနဲ့ပြင်ဆင်တီးပြက်ပြီးအားလုံးနားဆင်နိုင်အောင်လူမှုကွန်ရက်မှာတင်ပါတယ်အခုကျွန်တော်ပြန်တီးခတ်ထားတဲ့သချင်းက
Final version to social mediaI was honestly amazed.
မြန်မာပြည်သက်တွေစီကအပီစကားရီကြားတော့ကျွန်တော်တကယ်ပဲအံ့အားသင့်ရပါတယ်။မြန်မာသချင်းဂီတကိုစိတ်ဝင်စားလို့လေ့လာမယ်ဆိုပြီးစခဲ့ပေမဲ့ မခင်မခင်အလုံးကဝိုင်းပြီးတော့အပီးခဲ့ကြတာကိုတွေ့ရပါတယ်။အပီးစကားတွေကြောင့်ဖုန်းလဲတစ်ချိန်လုံးနိုတီတွေတက်အချက်ပေးသံတွေတစ်ချိန်လုံးမြည်နေပါတယ
်။ Incredible is how the process
အခုလိုဂီတတန်စင်တွေပြန်လဲမွမ်းမံတိခတ်ရင်မြမပီကသူတွေနဲ့ပါထိတွေ့ဆက်ဆံခွင့်ရတာကြောင့်အထူးဝမ်းသာအားရဖြစ်မိပါတယ်။ Social Media တွေရဲ့ကျေးဇူးကြောင့်အရင်ကထိတွေ့ကြွမ်းဝင်မှုမရှိသူတွေနဲ့လည်းခုအခါအလွယ်တကူဆက်သွယ်နိုင်ပါပြီ။ Comment တွေလာရေးကြတဲ့အခါကျွန်တော်ကိုအပေးရုံသာမဟုတ်ပဲမြမယဉ်ကျေးမှုနဲ့ပိုးပြီးတော့အကျွမ်းတဝင်ဖြစ်အောင်လဲရှင်းပြကြပါတယ်။အချင်းအစ်စ်တွေတိခတ်ဖို့အကြံပြုကြတဲ့အပြင်တချင်းအကြောင်းအဆိုရော်တွေအကြောင်းကိုလည်းရှင်းပြကြပါတယ်။ဒါအပြင်တချင်းစာသားတွေစကားလုံးအသုံးနှုန်းတွေကိုလည်းရှင်းပြပါတယ်။ကဘာကြီးရဲ့ဘယ်နေရာမှာပဲရောက်နေပါစေဂီတဟာအားလုံးကြားပေါင်းကူးပေးတာကိုတွေ့လဲရတာပါ။ဘယ်ပကြီးရေးလို့မမီတဲ့ချင်းကိုကျွန်တော်တီးတဲ့အခါမှာတော်တော်များများကကျေးဇူးတင်ကြောင်းပြောလာကြပါတယ်ဒီတဲ့ချင်းကမိဘတွေရဲ့သားသမီးတွေအပေါ်ထားတဲ့မေတ္တာတရားအကြောင်းရေးဖွဲ့ထားတာပါဒါကြောင့်နားဆင်ခံစားသူတိုင်းအတွက်မိဘနဲ့ပြန်တွေ့ခြင်းစိတ်ပေါ်ပေါက်လာစေခဲ့ပါတယ်ဂီတဟာလူတွေကိုဖန်ဆားနိုင်ခဲ့ပါတယ်
There are definitely some differences between my
မြန်မာနဲ့တခြားလူမျိုးပြည်သက်တွေကြားကျွန်တော်ရဲ့ဂီတအပေါ်ခံစားပုံချင်းတော့မတူကြပါဘူးမြန်မာတွေကတော့တချင်းစာသားတွေကအကြောင်းအရာကိုပါသိကြတော့ကိုယ်ဘဝနဲ့နိုင်ရှင်ပြီးခံစားနာဆင်ကြပါတယ်မြန်မာတယောက်ကတီးခတ်ဖြောပြတာကိုဂုဏ်ယူကြတာလည်းပါမှာပါမြန်မာမဟုတ်တဲ့သူတွေကြတော့ဘလို့တချင်းမျိုးလဲဆိုတာကိုသိကျင်သွားတာပါအမေရိကန်မိတ်ဆွေတချို့ကတော့အပြည့်အစုံနားမလည်ပေမဲ့ဂီတတန်ထဲမှာထူးခြားမှုတွေအများကြီးပါတယ်လို့ပြောကြပါတယ်။ဘဝတွေဖြတ်သန်းမှုတွေမတူကြပေမဲ့ဂီတကိုခံစားကြပုံချင်းတော့တူညီကြပါတယ်။
I've had so many people reach out saying they
တော်တော်များများကျွန်တော်ကိုဆက်သွယ်လာကြပြီးဆန်နီယာတီတင်ကျင်တယ်လို့ပြောလာကြပါတယ်ဂီတတင်ဂီတဒါမှမဟုတ်ဆန်နီယာတီတင်ပေးဖို့လည်းပြောပါတယ်ဒါကြောင့်မြန်မာသချင်းတွေတဲကနာမည်ကြီးတဲ့တကြံမိုးလို့သချင်းမျိုးအတွေ့တီးခတ်ပုံသင်ကန်းစာတွေရေးဆွဲဖို့ဆုံးဖြတ်ခဲ့ပါတယ်အခုတော့ online မှာအဖွဲ့လေးဖွင့်ထားပါပြီတချို့ကကျွန်တော်ပေးထားတဲ့ဗီဒီယိုသင်ကန်းစာနဲ့လေ့ကျင့်ပြီးရင်သူတို့တီးထားတာလေးတွေပြန်လာပြပါတယ်သူတို့တီးထားတာအဆင်ပြေမပြေလဲပြန်မေးပါတယ်လေ့ကျင့်နိုင်သလောက်တိုးတက်လာတာကိုတွေ့ရတာကတော့ဝမ်းသာစရာပါသူတို့ဘက်ကကြိုးစားတာကိုတွေ့ရလေကျွန်တော်ဘက်ကလည်းပိုးပြီးတော့အားစိတ်ထိုးရမယ်ဆိုတာကိုသဘောပေါက်လာပါတယ်အားလုံးကြိုးကြိုးစားစားလေ့ကျင့်နိုင်အောင်ကျွန်တော်ဘက်ကလမ်းပြပေးနိုင်ခဲ့မယ်လို့မျှော်လင့်ပါတယ်
So what's next?
ကျွန်တော်ဘဝတခြားဂီတနဲ့ပတ်သက်ပြီးမျိုးစုံကြုံခဲ့ပေမဲ့စင်ပေါ်မှာဖြောပြရတာကိုအချိန်ဆုံးပါအခွင့်အခါပေးတဲ့တစ်ချိန်ချင်းမှာမြန်မာပြည်မှာလည်းဖြောပြခြင်းပါတယ်ကျွန်တော်ကိုဝိုင်းဝန်းအားပေးခဲ့ကြတဲ့သူတွေနဲ့လည်းတွေ့ခြင်းပါတယ်ဖြစ်နိုင်မယ်ဆိုရင်တော့မြန်မာအစိုးရတွေဂီတပညာရှင်တွေအနုပညာရှင်တွေနဲ့လက်တွဲဖြောပြခြင်းပါသေးတယ်ကျွန်တော်ကအချိန်ရသမျှဂီတတွေထပ်ပြီးတော့ဖန်တီးတင်ဆက်နေမှာပါဒီစနေ့အစ်စ်တွေလေ့လာပြီးတော့အကောင်းဆုံးတင်ဆက်နိုင်အောင်လည်းကြိုးစားနေပါတယ်။ဆိုရှယ်မီဒီယာမှာအားပေးကြသူတိုင်းကိုအလေးနဲ့ကျေးဇူးတင်ပါတယ်။စံနေရပညာရှင်တယောက်အနေနဲ့အခုလိုအားပေးကြတဲ့အပေါ်ဘာနဲ့မှအဖိုးမဖြတ်နိုင်ပါဘူး။ကျွန်တော်ရဲ့ဂီတခီးမှာအတူတကွလိုက်ပါခဲ့ကြတဲ့အတွက်အလွန်ဝမ်းသာအားရဖြစ်မိပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့ တူတာဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာပါခင်ဗျာ VO American တန်းကနေတောက်ကြနေညာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းတင်ပြပေးပါမယ်ပါကာနေဆူဇန်ရေးရင်ဟာတတ်မှတ်ထားတဲ့နေနဲ့အနည်းဆုံးနေရာကိုရောက်သွားပြီဖြစ်ပြီးသူဟာပျက်စီးမှုမရှိဘဲအကောင့်ပဂရီအတိုင်းပုံမှန်အလုပ်တွေကိုလုပ်နေတယ်လို့2024ဒီဇင်ဘာ29ရက်နေ့မှာNASA ကကြေညာပါတယ် NASA နေစူးစမ်းရေးဆိုင်ရာအကြီးအကဲဒေါက်တာ Joseph Westlake က Writer သတင်းဌာနကိုပြောကြားချက်တင်တဲ့အတူလူသားတွေရဲ့နေစူးစမ်းရေးဆိုင်ရာနောက်ဆုံးအခြေအနေတွေကို Documentary ကအခုသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ပြပေးထားပါတယ်ခင်ဗျာ
ကမ္ဘာနဲ့အနည်းဆုံးကျေတပွင့်ဖြစ်တဲ့နေနဲ့ပတ်သက်ပြီးနားလည်နိုင်ဖို့လွှတ်တင်လိုက်တဲ့ပါကာနေစူးစမ်းရင်ဟာဒီဇင်ဘာလ24ရက်နေ့ကနေမျက်နှာပြင်ကနေမိုင်ပေါင်း 3.8 တန်းအကွာကိုရောက်ရှိခဲ့တာပါသူဟာနေရဲ့မျက်နှာပြင်ပေါ်ကကိုရိုနာလို့ခေါ်တဲ့အပေါ်ရန်လေးရုလော်ထဲမှာပြန်တန်းခဲ့တာဖြစ်ပါတယ်ဒီဇင်ဘာလ26ရက်နေ့မှာတော့သတ်မှတ်နေရာကိုရောက်ပြီးဖြစ်ကြောင်းဒီအာဂါဒရင်ကနေအချက်ပြအတန်းပေးပို့ခဲ့တာရခဲ့တယ်လို့ဒီစူးစမ်းမှုကိုကုခဲ့တဲ့မေရီလန်ပြည်နယ်ဂျွန်ဟော့ပကင်းစ်အသုံးချယူပဗေဒဌာနက NASA နေစူးစမ်းရေးဆိုင်ရာအကြီးအကဲဒေါက်တာဂျိုးဆက်ဝက်စလေးကပြောပါတယ
် Today we got back very late at night last night about 11:50 p.m. Eastern time we got back a green beacon from
ဒီကနေ့ဒီကတော့ပြီးခဲ့တဲ့ည7:50မှာပါကာစူးစမ်းရေးယင်စီကသူတက်မရနေရရောက်ပြီဆိုတဲ့အချက်ပေးတံကိုရပါတယ်ဒါဟာနေနဲ့အနည်းဆုံးနေရာကိုရောက်ဖို့လူသားတွေကြိုးပမ်းတာအောင်မြင်ပြီးဆိုတာပြနေတဲ့အပြင်နေနဲ့အနည်းဆုံးနေရာကိုပထမဆုံးအရောက်သွားနိုင်တာလည်းဖြစ်ပါတယ်ဒါဟာတကယ်အောင်မြင်မှုကြီးပါနေရဲ့အပေါ်ရန်လေထုလွာကိုရိုနာမှာပြန်တန်းနိုင်တာဖြစ်တဲ့အတွက်စဉ်းစားကြည့်ရင်တကယ်ကိုအံ့ဩစရာပ
ါဒါဟာအလွန်ပူပြင်းတဲ့နေနာကိုလူသားတွေအရောက်သွားနိုင်တဲ့အောင်မြင်မှုလည်းဖြစ်ပါတယ်ကမ္ဘာအချင်းထက်အစတရာမကကြီးတဲ့နေဟာအပူချိန် 9500 degree celsius Fahrenheit နဲ့ဆိုဒီဂရီ 11,000 ဝန်းကျင်ရှိပြီးကမ္ဘာကနေမိုင်ပေါင်း 93 တန်းလောက်กว่าမှာရှိပါတယ်။ဒီလောက်ကောက်ဝေးတဲ့နေရာကိုရောက်အောင်တောက်ကြကြူရဲ့ဆွဲအားနဲ့အရှိန်ကိုယူပြီးနေကိုအချင်းချင်းပတ်ရကနေနေနဲ့အနည်းဆုံးကိုတဖြည်းဖြည်းရောက်အောင်တွားရတာဖြစ်ပါတယ်။အခုလိုတွားဖို့အတွက်ကြိုးစားတဲ့ပါကာစူးစမ်းရင်မပြတ်မစီရှိနေတာကိုအခုအချက်ပေးတန်ကြောင့်အတီးပြုတ်နိုင်ပြီလို့လည်းပြောပါတယ်။
And its closest approach happened on December 24th. And that all happens autonomously as the spacecraft operates and does its own thing.
Paka yin ha December 24 ya ni ma ni ne ani song ko yauk twar ba. Di yin ko tu ha tu alo le ya lou sha bu lou tha le twat. Tu ha tu pyan tan ni da phit pi lo akhu tu si ga chat pe tan ko ya da chang. Tu ma pyat ma si ne alo sat lou ni de so ra ko jano lo ati pyu lo ya ba bi. Ma ja ga ma bae tu ya de chat lat twi ko sat pu pe do ma mu. Sai lo sha sia ri sat paw la au ma ba.
2021ဒီဇင်ဘာလရုံးကတော့ NASA က2018မှာလွှတ်တင်ထားတဲ့ Parker Solar Probe နေစူးစမ်းရေးအာကာသယာဉ်ဟာနေရဲ့ရောင်ကြီးဆက်ဝန်းတဲကိုရောက်သွားပြီလို့ကြေညာခဲ့တာပါ။ဒါဟာနေမျက်နှာပြင်အထက်မိုင်8တန်းအကွာကနေဖြတ်တန်းသွားတာဖြစ်ပြီးဒီနေလုံးကြီးမှာမာကျိုးတဲ့မျက်နှာပြင်မရှိဘဲအလွန်ပြင်းထန်စွာတောက်လောင်နေတဲ့အပူစွန့်ရံတွေပဲနေလုံးကြီးဖြစ်နေတည်ရှိနေပြီးသူရဲ့ဆွဲအားနဲ့တန်လိုက်ဓာတ်တွေကိုဖြစ်ပေါ်စေတယ်လို့ New Orleans က American ဘူမိရူပဗေဒ Union အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒီအကွာအဝေးကနေပဲအချက်လက်တွေကိုရယူစူးစမ်းနိုင်ပေမဲ့လည်းသိပ္ပံပညာရှင်တွေကိုယ်တိုင်နေရဲ့ဘယ်ပိုင်းဘယ်နေရာလဲဆိုတာကိုတေချာမသိနိုင်ဘူးဖြစ်ခဲ့တာပါ။အခုပါကာစူးစမ်းရင်ကအချက်လက်တွေပြန်ပြီးပို့ရင်တော့နေနဲ့ပတ်သက်ပြီးပေါ်နားလည်လာတော့မယ်လို့လည်းဒေါက်တာဂျိုးဝက်စလစ်ကပြောပါတယ်တက်ရှိတရဝရီအပင်တွေအသက်ရှင်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့အပူနဲ့အလင်းရောင်ပေးနေတဲ့နေကိုသိပ္ပံပညာရှင်တွေသူတေသနလုပ်နေတာနှစ်အတော်ကြာနေပါပြီ NASA ကနေစူးစမ်းရေးအတွက်2002ခုနှစ်မတိုင်ခင်က Solar Probe 2010မှာ Solar Probe Plus လို့အမည်ပေးခဲ့ပြီး2019မေလမှာတော့နေဆွဲလှိုင်းဆိုလဝင်းချီမယ်လို့1958ခုနှစ်မှာဟောကင်းထုတ်ခဲ့တဲ့ထင်ရှားတဲ့ယူပဗေဒပညာရှင်ယူဂျင်းပါကာကိုဂုဏ်ပြုတဲ့အနေနဲ့ပါကာဆိုလာဘရုတ်လို့ အမိပေးခဲ့တာပါဒီယာကာတာဆူဇန်ရင်ကသက်ရှိထင်ရှားလူပုဂ္ဂိုလ်တစ်ဦးရဲ့အမိကိုပေးထားတဲ့ပထမဆုံးသော NASA ရဲ့အာကာသမစ်ရှင်လည်းဖြစ်ပါတယ်နေကိုဆူဇန်ကိုစခဲ့တဲ့ Solar Probe တုန်းက Jupiter ချက်သပရိတ်ဂျူရဲ့ဆွဲအားနဲ့အရှိန်ယူဖို့စဉ်းစားခဲ့ပေမယ့်အခုပါကာရင်ကတော့ Venus တောက်ကြာဂျူရဲ့ဆွဲအားနဲ့အရှိန်ယူတာဖြစ်ပါတယ်ပါကာရင်ဟာကီလိုဂရမ်200လောက်လေးပါတယ်ရက်စက်ဓာတ်အားအတွက်ဆိုလာပြားတွေတုံးပါတယ်။နင်းနဲ့နီးလာရင်သူတို့ကိုခောက်သိမ်းထားပြီးဝေးသွားရင်ဆိုလာပြားတွေကိုပြန်ဖွင့်ပြီးကွန်ပျူတာနဲ့စက်ပစ္စည်းတွေအလုပ်လုပ်အချက်လက်တွေပြန်ပြီးပို့နိုင်ပါတယ်။ NASA ကလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကနင်းရဲ့ဝန်းကျင်ကိုအာဂါသဆူဇန်ယင်တွေလွှတ်တင်ကျင်းတာဖြစ်ပေမဲ့နင်းရဲ့အပူချိန်ကအာဂါသယင်ကိုအကာအကွယ်ပေးနိုင်မယ့်နည်းပညာမရှိဖြစ်ခဲ့ပါတယ်။အခုတော့ကွန်ပျူတာနည်းပညာelectronic နည်းပညာတွေတိုးတက်လာတာနဲ့အတူတတုဗေဒပညာတိုးတက်မှုကြောင့်ပေါ်ပါပြီးအတော်မြင့်မားတဲ့ဘူတန်ခံနိုင်ရှိတဲ့တတုဆက်တွေဖန်တီးနိုင်ခဲ့ပြီးနေဆူဇန်ရဲ့ခြေလှမ်းတွေလှမ်းလာနိုင်တာဖြစ်ပါတယ
် Yeah, so Parker, I mean, Parker is running an autonomous program, right? It's running a program where it's always pointing that heat shield towards the sun and it does that because
ဘာကရင်ဟာအလိုလျောက်မောင်းနှင်မှု program ထည့်ထားတာဖြစ်ပြီးနေရှိရာဘက်မှာယင်တဲ့ကအပူကဒိုင်းကိုအမြဲရှိနေအောင်လှုပ်ထားပါတယ်ဒါကဒီအပူကဒိုင်းရဲ့တစ်ဖက်မှာအပူချိန်ဖာရန်ဟိုက်2500ဒီဂရီလောက်ရှိနေပေမဲ့သူ့တခြားဘက်မှာ85ဒီဂရီလောက်ရှိအောင်လှုပ်ထားတဲ့သဘောပါတစ်ဖက်မှာမခံနိုင်အောင်ပူနေပေမဲ့တစ်ဖက်ကတော့နေတာတဲ့နေလိုပေါ့ဒီလိုလှုပ်မှရင်ထဲကဆက်ပစ္စည်းနဲ့တခြားပစ္စည်းတွေအေးခဲမသွားပဲနွေးနေမှာဖြစ်တယ်လို့သူ့ကိုတိတ်ပြီးလဲပူမနေအောင်စီစဉ်ထားပါတယ်ပါကရင်နေကိုဖြတ်ချိန်မှာဒီအတိုင်းရှိနေအောင်လှုပ်ရပါတယ်ဒါကတစ်စက္ကန့်ကိုမိုင်4,300နှုန်းနဲ့ပြန်နေတဲ့ရင်အတွက်လှုပ်ရတာမျိုးပါဒီအမြန်နှုန်းကလူလှုပ်ရင်ထဲမှာအမြန်ဆုံးနှုံးလဲဖြစ်ပါတယ
်ဒီဆူဇန်ရဲ့ယင်မှာနင်းကနေထောက်လွတ်တဲ့ဆိုလာဝင်းနေဆွမ်းလှိုင်းတွေ X-ray ရောင်ကြီး Cosmic ရောင်ကြီးတွေဖြည့်ဆည်းလို့မရတဲ့ CMOS ကင်မရာကိုတက်ထားတယ်လို့ဆက်သွယ်ရေးနဲ့တိုင်းတာစစ်မျိုးစုံနဲ့တက်ဆင်ထားတာပါဒေါက်တာဝက်စလိတ်ကတော့ဒီယင်နဲ့ဆက်သွယ်ပြတ်သောနိုင်ခြင်းရှိပေမဲ့သူတို့အဖွဲ့က NASA engineer တွေကပြန်ပြီးရအောင်လုပ်နိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်အကြာခင်ရက်တွေအတွင်းပါကာဆူဇန်ယင်စီကနေပြန်ပြီးပို့မယ်အချက်လက်တွေကိုအားလုံးကစောင့်မျှော်နေကြတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး
တော်ခင်ဗျာတက်စီစဉ်တင်ဆက်တဲ့အပတ်စဉ်သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ VOA American အတန်ကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမတ်ခင်လေးကတလဲပြောပြပေးပါအောင်ခင်ဗျာ
။2016သမ္မတရွေးကောက်ပွဲမတိုင်ခင်ကလိမ့်ဖြောပြီးမဲ့တယောက်ကိုငွေပေးနှုတ်ပိတ်ခဲ့မှုနဲ့ဆက်ဆက်နေတဲ့ရာဇဝတ်မှုအတွက်နယူးယောက်ပြည်နယ်တရားရုံးကရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုအကန့်အသတ်မရှိလွဉ်ငင်းခွင့်ပေးလိုက်ကြောင်းအမိန့်ချမှတ်လိုက်ပါတယ်။2016သမ္မတရွေးကောက်ပွဲမတိုင်ခင်လိမ့်ဖြောပေးမယ်စတိုနီဒန်နီယယ်စ်ကိုဒေါ်လာ3,300,000ပေးပြီးနှုတ်ပိတ်ခဲ့တာကိုဖုံးကွယ်နိုင်မှုထရန့်မြက်စီးပွားရေးလုပ်ငန်းမှတ်တမ်းတွေကိုလိမ့်လည်မှုပေါင်း34မှုနဲ့အပြစ်ရှိတယ်လို့တရားရုံးကပြီးခဲ့တဲ့နှစ်ထဲကဆုံးဖြတ်ထားခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့တဝိုက်အကြီးအကျယ်လောင်ကျွမ်းနေတဲ့မိကြောင်တိတ်ဆုံးသူ10ဦးရှိနေပြီလို့ဒေသခံတွေကပြောပါရယ်လောလောဆယ်အေက3000နီးပါးမိလောင်ကျွမ်းနေတဲ့အတွက်ထောင်နဲ့ချီတဲ့နေအိမ်တွေပျက်စီးဆုံးရှုံးခဲ့ရပါတယ်သမ္မတဂျိုးဘိုင်ဒန်ကတော့ထိခိုက်သူတွေကိုအကူအညီတွေပေးသွားမယ်လို့ကတိပြုထားပါရယ်ကယ်လီဖိုးနီးယားပြည်နယ်မိဘေကူညီကယ်ဆယ်လုပ်ငန်းတွေအတွက်ရက်ပေါင်း180ထိပြည်တော်စုအစိုးရကယာနှုန်းပြပံ့ပိုးသွားမယ်လို့လည်းကတိပြုထားပါရယ်လော့စ်အိန်ဂျလိစ်မြို့အနောက်ဘက်မှာလည်းကြာသာရေးနေ့နေ့လယ်ပိုင်းကနောက်ထပ်မီးလောင်ကျွမ်းမှုအတွက်ကြောင့်ဒေသခံတွေကိုမဖြစ်မနေဘေးလွတ်ရာကိုသွားဖို့အဲလင်မီသက်ဌာနကအမိန့်ထုတ်ထားပါတယ်တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေရတဲ့ပတ်သက်ပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောထားပါတယ်ရှင
်ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမခင်လေးတင်ပြပေးခဲ့တာပါခင်ဗျာတောက်ကြနေအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Justin Thwaites တို့ဖြစ်ကြပါတယ် ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇဝန်လိုင်းကဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်။ VOA American အတန်းရဲ့တောက်ကြားနေ့ညအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။တော်ရချင်တဲ့ကောအမြဲပါသူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူဝင်စန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program